Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ22ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်။ကျွန်မခင်မြတ်တပ်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဖြစ်ဦးကျော်မောင်ထွန်းဆက်ပြီးတာဝန်ယူနေပါတယ်။တမရဂျိုးဘိုင်ဒန်ကယူကရိန်းတမရကိုတမရအင်ဂျီမာတွစ်ဆောင်ပြီးတော့လိုအပ်တဲ့အကူအညီတွေပေးမှာဖြစ်ကြောင်းကတိပေးပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်တန်တမန်တွေဗီဇာမလိုဘဲနဲ့သွားလာနိုင်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေရမှာပါကိုဇော်မိုးကျော်ရင်
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။
နံပေးရနေတဲ့စီတီအခုထပ်ပြရတဲ့ဒီဂျောဆက်ခုရမှာလည်းလူကြီးလာကျဲတယ်ဆလဲလို့ရမှာလည်းကျဲတယ်ဟို20ရက်နေ့ညနေပိုင်းမနက်ကြီးမှာပုံကျဲခါရတဲ့
ကရင်နီဒေတာဘောလခဲမျိုးနယ်ထဲမှာဒုက္ခတဲ့တွေခိုလုံနေတဲ့နေရာတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ထပ်မံထွက်ပြေးနေကြရပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်ဒါအပြင်အိန္ဒိယရောက်ချင်းစစ်ပြေးဒုက္ခတွေတွေဟာလည်းအိန္ဒိယအရှိမျောက်ဒေသကလူမျိုးရေးပဋိပက္ခတွေကြောင့်အခက်အခဲတွေထပ်ကြုံနေရပါတယ်ဒီလိုအကြောင်းအရာတွေအပြင်အာရှအာကစားပွဲတွေကိုတွားရောက်ရှင်ပြိုင်မြန်မာဟူရှူတိုင်းအာကစားအဖွဲ့နဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဦးမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဗတ်စင်တင်ပြနေကြဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ်
။အထွေထွေညီလာခံကနေစက်တင်ဘာ5ရက်နေ့က Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စစ်စစ်ရေးကော်မတီကိုခန့်အပ်ပြီးဖွဲ့စည်းခဲ့ပေမယ့် Committee အစည်းအဝေးမထိုင်နိုင်တာကြောင့်တမတ်ကြီးဦးကျော်မောင်ထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဖြစ်ဆက်ပြီးရှိနေမယ်လို့ကုလရာရှိသူပြောဆိုချက်ကိုကိုကာပီ RFA သတင်းဌာနကရေးပါတယ်။ဒါပေမဲ့ဒီလိုဆက်ရှိနေတာဟာနောက်နဲ့ထွေထွေညီလာခံထိတာဝန်ယူမှာလားအခုညီလာခံမှာကိုစားပြမှုကိုဆိုလိုသလားဆိုတာကတော့မရှင်းသေးပါဘူး။တမကြီးဦးကျော်မိုးထွန်းကလက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမကြီးဖြစ်နေထွေထွေညီလာခံကိုတက်အောင်နေတာဖြစ်ပါတယ်။လန်ဒန်အခြေစိုက်မြန်မာ Accountability Project အဖွဲ့ထောက်ပြန်ချက်မှာတော့တမတ်ကြီးဦးကျော်မိုးထွန်းကိုတမတ်ကြီးဖြစ်ဆက်ထားဖို့အတွက်ကော်မတီကဆုံးဖြတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကိုယ်စားလှယ်စစ်စစ်ကော်မတီခန့်ဖွဲ့စည်းခဲ့ပေမယ့်အစည်းအဝေးကိုဂုတင်ကြီးမထိုင်နိုင်သေးတဲ့အတွက်အခုရှိပြီးသားနိုင်ငံကိုယ်စားလှယ်တွေကပဲကုလသမဂ္ဂကိုစားပြုနေတာလို့သိရပါတယ်။အရင်နှစ်တွေတုန်းကလည်းကော်မတီအစည်းအဝေးမခေါ်နိုင်တဲ့အတွက်ကိုယ်စားလှယ်စစ်စစ်မှုဆိုင်ငံထားပြီးလက်ရှိကိုယ်စားလှယ်ကပဲကုလသမဂ္ဂမှာတာဝန်ယူနေရတာဖြစ်ပါတယ်။နောက်ဆုံးဖြစ်တွေ့မှုအတိအကျသိရဖို့ VOA ကစုံစမ်းနေဆဲဖြစ်ပါတယ်။ဒီဝင်းနဲ့တမကြီးတွေ့ဆုံမင်းမြန်းကမှာတော့အရင်နှစ်တွေအတိုင်းကိုစားပြမှုစစ်စီရေးကိုဆိုင်းငံ့ထားပြီးသူပဲဆက်တာဝန်ယူရပွဲရှိတယ်ဆိုတော့ကိုတမကြီးဦးကျော်မိုးထွန်းကအရေးမြတ်ပြောပါတယ်။လက်ရှိစစ်စီရေးကော်မတီမှာတော့ကုလအမြဲတမ်းအဖွဲ့ဝင်၃နိုင်ငံဖြစ်တဲ့ American ပြည်ထောင်စုတရုတ်ရုရှားတို့ပါဝင်နေကြပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဖြစ်တဲ့လက်ရှိမှာဦးကျော်မိုးထွန်းကဆက်ရှိနေတာဖြစ်ပြီး American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကစစ်တမ်းမှုဗိုလ်မှူးကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတမကြီးဖြစ်နေအတီးပြုတ်ပေးဖို့စစ်ကောင်စီဘက်ကအမိစင်းတန်တန်းထားတာဖြစ်ပါတယ်။တမကြီးဦးကျော်မိုးထွန်းက2021စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲအနိုင်ရဆုရကိုပဲဆက်ပြီးကိုစားပြုထားတာလည်းဖြစ်ပါတယ
်။ယူကရိန်းရဲ့မြို့အများအပြားကိုရုရှားဘက်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးနှုန်းနှစ်ဦးသေဆုံးခဲ့ကြောင်းကြာသပတေးနေ့မှာယူကရိန်းအရာရှိတွေကပြောဆိုပါတယ်။ရုရှားဘက်ကဒေသအများအပြားမှာအရက်ဘက်အခြေခံအဆောက်အုံတွေကိုဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာလို့ယူကရိန်းစစ်တပ်ကကြေညာပါတယ်။ရုရှားတိုက်ခိုက်မှုကြောင့်လူနေအဆောက်အုံတွေထိမှန်ခဲ့ပြီးလူနှုတ်သေဆုံးက5ဦးဒဏ်ရာရရှိခဲ့တယ်လို့ခါဆန်စိတ်ကမ်းမျိုးရဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလက်ဆန်ဒါဖရိုကူတင်ကပြောဆိုပါတယ်။မြို့တော်ခီးဖ်မှာတော့ယူကရိန်းလေကြောင်းရန်ကာကွယ်ရေးကရုရှားဒုံးကျည်တွေကိုပစ်ချခဲ့လို့အပြက်အစီးတွေကျလာတာကိုတွေ့ခဲ့ရတယ်လို့ခီးဖ်စေအုပ်ချုပ်ရေးအကြီးအကဲကပြောပါတယ်ကီးမျိုးတော်ဝင်ကတော့ရုရှားတိုက်ခိုက်မှုကြောင့်လူ9ဦးဒဏ်ရာရရှိခဲ့ပြီးအဆောက်အုံအများပြားပျက်စီးခဲ့ကြောင်းပြောပါတယ်ယူကရိန်းအရှေ့မြောက်ပိုင်းကခါကီးဖ်မှာတော့ရုရှားဒုံးကျည်6ကျိန်ထက်မနည်းထိခိုက်ခဲ့ပြီးအရက်ဘက်အဆောက်အုံတွေပျက်စီးခဲ့တဲ့အကြောင်းခါကီးဖ်မျိုးတော်ဝင်ကသတင်းထုတ်ပြန်ပါတယ်တခါရုရှားထိန်းချုပ်ထားတဲ့ခရိုင်းမီးယားကျွန်းဆက်နဲ့အနီးတစ်ဝိုက်ကပင်လယ်နယ်ထဲမှာယူကရိန်းဒရုန်း16စင်း Ukraine က drone 19 စင်းကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းရုရှားဘက်ကလည်းကြေညာသတင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီချိန်ထဲမှာပဲ Ukraine အတွက်အရင်သဘောတူညီကြတဲ့လက်နက် KNB ကြောင့်နဲ့လက်နက်တွေကိုပဲထောက်ပံ့ပေးတော့မယ်လို့ပိုလန်ဘက်ကကြာသာပတေးနေ့တုန်းကကြေညာခဲ့ပါတယ်။
American နိုင်ငံကိုရောက်နေတဲ့ Ukraine သမ္မတ Volodymyr Zelensky ကို American သမ္မတ Joe Biden ကအထက်သတင်းမှာ Washington DC သမ္မတအင်ဗျူမှာတွေ့ဆုံခဲ့ပြီးတော့ Ukraine ရဲ့ Russia ကျူးကျော်စစ်အတွက်တွန်းလှန်နေမှုကိုဆက်ပြီးကူညီမယ်လို့ကတိပေးခဲ့ပါတယ်
။ And earlier this week at the UN General Assembly I made it clear that
ကုလသမဂ္ဂအထွေထွေညီလာခံမှာပြောခဲ့တယ်လို့ပါပဲ။ Russia ရဲ့ရက်စက်မှုနဲ့ရန်လိုမှုခံရတဲ့ Ukraine လွတ်မြောက်ရေးအတွက်ခုကတွန်းလှန်မှုကျွန်တော်တို့ရက်တည်မပေးရင်ကမ္ဘာမှာဘယ်နိုင်ငံမှမှလုံခြုံမှုရှိမှာမဟုတ်ပါဘူး။ Ukraine ကိုအကူအညီပေးရတဲ့တိတ်ကိုအရေးကြီးတဲ့အတွက်လဲကမ္ဘာနိုင်ငံပေါင်း50ကျော်ကနေဝိုင်းဝန်းကူညီနေတာဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်က Ukraine ကိုနောက်ထပ်စီးရေးကူညီဖြစ်တဲ့ဒေါ်လာတန်300အစိတ်ပေးဖို့ရှိပါတယ်။ American ဆိုအား Ukraine ကို Russia ကျူးကျော်ခြင်းကစပြီးတော့စီးရေးနဲ့လူသားစာနာမှုအကူအညီတွေပေးခဲ့တာအခုဆို American ဒေါ်လာ173ဘီလီယံပေးအပ်ခဲ့ပြီဖြစ်ပါတယ်။သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတော့ Biden အစိုးရအဖွဲ့အား Ukraine အတွက်လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးဖို့အတွက်ဦးစားပေးဆောင်ရနေတယ်လို့ပြောပါတယ်။2020 February Ukraine ကို Russia ဝင်ရောက်ကျူးကျော်ခဲ့တဲ့နောက်ပိုင်းဒါဟာ Ukraine သမ္မတ Zelensky ရဲ့ American သမ္မတအင်ဂျူဒုတိယခီးစဉ်ဖြစ်ပါတယ်။ Ukraine အတွက်စီးအကူအညီပေးနေတာနဲ့ပတ်သက်ပြီး American လက်တော် Republican အမတ်တချို့ရဲ့ဝေဖန်မှုတွေတိုးလာနေချိန်မှာပဲ Ukraine သမ္မတလာရောက်တာလည်းဖြစ်ပါတယ်။
American Outlook.org ဥက္ကဋ္ဌ Kevin McCarthy ကအစိုးရအသုံးစရိတ်နဲ့ပတ်သက်လို့ကြာသာပတေးနေ့ကလွှတ်တော်မှာပြန်လည်စတင်မှုကြိုးပမ်းရမှာ Republican အမတ်တချို့ကစစ်အသုံးစရိတ်နဲ့ပတ်သက်ပြီးတတိယအကြိမ်မြောက်ထပ်မံကန့်ကွက်ခဲ့တဲ့အတွက် McCarthy ရဲ့ကြိုးပမ်းမှုနောက်တစ်ကြိမ်မအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့် American အစိုးရအသုံးစရိတ်ပြတ်တောက်ပြီးလုပ်ငန်းတွေရပ်တန့်သွားနိုင်ချေပိုများသွားပါတယ်။စစ်အသုံးစရိတ် 886 ဘီလီယံဒေါ်လာတောင်းခံမှုနဲ့ပတ်သက်ပြီးအောက်လွတ်တော်အမတ်တွေမဲခွဲရမှာ216မဲ213မဲနဲ့ရှုံးနေခဲ့ပြီးအတိမပြုတ်နိုင်ဖြစ်ခဲ့တာပါအောက်လွတ်တော်မှာ Republican ဘက်တွေကအများစုဖြစ်ပေမဲ့လည်းအယူအဆပြင်းထန်တဲ့ရှေးရိုးဆွဲ Republican အမတ်တချို့ကထောက်ခံမဲမပေးဘဲကန့်ကွက်ခဲ့တာကြောင့်အခုလိုဖြစ်ခဲ့တာပါအစိုးရဘတ်ဂျက်နဲ့ပတ်သက်ပြီးလွတ်တော်မှာသဘောတူညီချက်မရရင်လာမယ့်အောက်တိုဘာလ1ရက်နေ့မှာစည်စုနှစ်အတွင်း၄ချိန်မြောက်အစိုးရလုပ်ငန်းတွေရန်တိုင်ရတဲ့အခက်အခဲနဲ့ကြုံရမှာဖြစ်ပါတယ်ဒါကိုရှောင်ရှားနိုင်မှုလွတ်တော်ဥက္ကဋ္ဌမက္ကာတီကထပ်မံစူးစမ်းခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တာပါဥက္ကဋ္ဌမက္ကာတီကတော့သူ့အနေနဲ့လက်လျှော့မှာမဟုတ်ပဲပြီးခဲ့တဲ့ဇန်နဝါရီလတည်းတုန်းကသူ့ဥက္ကဋ္ဌဖြစ်လာဖို့မဲခွဲတုန်းကအချိန်ချင်းခွဲရမှာမအောင်မြင်ဖြစ်ခဲ့ပေမဲ့လက်မလျှော့ပဲဆက်လက်ညှိနှိုင်းပြီးအောင်မြင်ခဲ့တဲ့အတွေ့အကြုံလိုပဲအလျှော်မပေးပဲဆက်လက်ကြိုးပမ်းသွားမယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အထက်စီးနေလွတ်တော်အများစုခေါင်းဆောင်ဒီမိုကရက်အမတ်Chuck Schumer ကတော့လွတ်တော်ဥက္ကဋ္ဌမက္ကာတီဟာဥပဒေဖြစ်လာမှာမဟုတ်တဲ့လူဘေးမူကြမ်းတွေအတွက်အစွန်းရောက်သူတွေရဲ့တင်ပြချက်တွေအပေါ်အချိန်ဖြုံးနေတဲ့အတွက်အစိုးရရပ်တန့်ရမယ့်အခြေအနေတွေရော့ချနိုင်မယ့်အစားပိုတိုးလာတယ်လို့စွပ်စွဲပြောဆိုခဲ့ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ524 kHz 12113ည540 kHz 8433ည551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာတန်တမာနဲ့အရရှိနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားစရာမလိုတဲ့နှစ်နိုင်ငံသဘောတူချက်ကိုရပ်ဆိုင်းထားရကနေအခုပြန်ပြီးကျင့်သုံးဖို့အတွက်မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာ14ရက်နေ့ကသဘောတူလိုက်ပြီလို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မာကြီးရဲ့ချက်သပရင်းနဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အခုလိုသဘောတူညီချက်ရဖို့အတွက်တန်မာကြီးဒေါက်တာမက်မွန်ဝါဟိုဆင်ဟာမကြာခင်သတင်းပတ်တွေတွင်ကြိုးစားခဲ့တာဖြစ်ပြီးတော့အခုနိုင်ငံကြဲရုံတွေဟာလည်းဒီနားလည်မှုစာချုပ်လောက်အတွက်တင်ဝင်လုံထုံးလိုအပ်ချက်တွေပြည့်စုံအောင်လုပ်ကင်ပြပြီလို့ပြောပါတယ်။ဒီနားလည်မှုစာချုပ်လောက်က2004ခုနှစ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးကိုဗစ်ကာယောဂါကူးစက်မှုတွေတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်နေချိန်မှာ2020မတ်လ28ရက်နေ့မှာမြန်မာဘက်ကယာယီရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်။ဒီနှစ်နိုင်ငံနားလည်မှုစာချုပ်လောက်ကနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေဟာတစ်ဖက်နိုင်ငံမှာဗီဇာမပါဘဲရပ်ပေါင်း90အထိအများဆုံးတော်လာခွင့်ရပါတယ်။အခုလိုစာကြံလောပြန်အသက်ဝင်လာတာဟာအစိုးရအရရှိတွေတင်ဝင်လာရမှုအဆင်ပြေစေုံနဲ့မကပဲနဲ့နှစ်နိုင်ငံ အင်္ဂလိပ်နဲ့နိုင်ငံလက်ရှိဆက်ဆံရေးတွေပိုခိုင်မာလာစေမယ်လို့ကြေညာချက်မှာဖော်ပြထားပါတယ
်။ပါကစ္စတန်မှာလူအများစောင့်မျှော်နေတဲ့ပြည်လုံးကျွတ်ပါလီမန်ရွေးကောက်ပွဲတွေကိုလာမယ့်နှစ်ဇန်နဝါရီလနောက်ဆုံးပတ်တည်းမှာကျင်းပမှာဖြစ်တဲ့အကြောင်းပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကကြာတာပြင်းနေမှာကြေညာလိုက်ပါတယ်။စီစဉ်ထားတာတဲ့နှစ်လနောက်ကြပြီးကျင်းပမှာဖြစ်ပေမဲ့အခုလိုကော်မရှင်ကတရားဝင်ကြေညာခဲ့တာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမသေးကြမရေရာဖြစ်နေတာတွေကိုအဆုံးသတ်သွားစေပါတယ်။ရွေးကောက်ပွဲကြံကြရတဲ့အကြောင်းရင်းတော့လူဦးရေတကောင်ဆင်းရဲကောက်ယူပြီးတနိုင်ငံလုံးမဲဆန္ဒနယ်မြေတွေတက်မှတ်နေရတဲ့အတွဲလို့အကြောင်းပြပါရယ်မဲဆန္ဒနယ်မြေအသည့်ရေးဆွဲတဲ့ဆင်းရဲကိုနိုဝင်ဘာလ30ရက်နေ့မှာထုတ်ပြန်မှာဖြစ်ပြီး54ရက်ကြာရွေးကောက်ပွဲမွဲဆယ်စည်းရုံးဝင်ပြုမှာဖြစ်ပါရယ်အဲဒီနောက်ဇန်နဝါရီလနောက်ဆုံးအပတ်ထဲမှာရွေးကောက်ပွဲကျင်းပမှာပါပါကစ္စတန်ရဲ့အခြေခံဥပဒေအရဆိုရင်ဩဂုတ်လ9ရက်နေ့မှာလက်ရှိပါလီမန်ရဲ့9နှစ်သက်တမ်းကုန်ဆုံးချိန်ဝင်ကြီးချုပ်ရှိပါရှိရဲ့အစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲတွေကိုရပ်ပေါင်း90အတွင်းကျင်းပရမှာဖြစ်ပါတယ်။ဒါကြောင့်လူဦးရေတန်း240ကျော်မဲပေးကြမယ်။ဒီရွေးကောက်ပွဲတွေကိုကြီးကြပ်နိုင်ဖို့အတွက်လက်ရှိဝင်ကြီးချုပ်အန်ဝါဦးဟာခါဦးဆောင်တဲ့အင်ဆောင်အစိုးရကိုဖွဲ့စည်းခဲ့တာဖြစ်ပါတယ
်။ရုရှားအပါဝင်နိုင်ငံပေါင်း3ခုနဲ့မြောက်ကိုရီးယားတို့ကြားလက်နက်ရောင်းဝယ်မှုတွေနျူကလ িয়ার ဆန်းသတ်မှုအစီအစဉ်တွေနဲ့ဆက်နွယ်နေတဲ့တရားဝင်ငွေကြေးလွှဲပြောင်းမှုမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်10ဦးနဲ့ကုမ္ပဏီ2ခုကိုတောင်ကိုရီးယားအစိုးရကကြေကြေပြင်းနေမှာတန်ခတ်အရေးယူပါတယ်။ကိုရီးယားကျွမ်းဆွယ်ဒေတာနဲ့နိုင်ငံတကာတိုင်ဝမ်တင်းကြီးအေဂျင့်မှုကိုအကြီးအကျယ်ချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားရဲ့တရားမဝင်လုံဆောင်ချက်တွေအတွက်ခုလိုပြင်းပြင်းထန်ထန်အရေးယူတာလို့တောင်ကိုရီးယားနိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်။အရေးယူတန်ခတ်ခံသူရှင်းနေမှာမြောက်ကိုရီးယားကာကွယ်ဝင်ကြီးကန်ဆမ်နမ်အပါအဝင်ထိတ်တန့်စစ်ဘက်အရာရှိတွေပါပါပါတယ်။ကန်ဟာပြီးခဲ့တဲ့သတင်းပတ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့ရုရှားအရှိဗျာဒေတာကိုတွားရတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးနဲ့တူလိုက်ပါသွားသူဖြစ်ပြီးဒီခီးစင်ကနေပြီးတော့မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံကြားဆေးပူပေါင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ
်။ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ဟာ2004ခုနှစ်နောက်ပိုင်းသူ့ရဲ့ပထမအဆုံးတရုတ်နိုင်ငံခီးစင်အဖြစ်စက်တင်ဘာလ22ရက်နေ့ကတရုတ်နိုင်ငံအရှေ့ပိုင်းဟန်ချိုးမြို့ကိုရောက်ရှိလာပါတယ်။ဒါဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုအောက်မှာဆယ်စုနှစ်တခုကျော်တန်တမာရေးအရာအထူးကြံနေမှုကိုအဆုံးသတ်နိုင်ဖို့ကြိုးပမ်းကြလဲဖြစ်ပါတယ်။ဆီးရီးယားကောင်းဆောင်ဟာစနေနေ့မှာကျင်းပမယ့်အာရှအာကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအခြားနိုင်ငံတကာကောင်းဆောင်တွေဧည့်သည်တော်တွေနဲ့အတူတက်ရောက်ဖို့စီစဉ်ထားပြီးတရုတ်မျိုးကြီးအများအပြားမှလည်းအစည်းအဝေးတွေလုပ်မယ်။ဆီးရီးယားကိုယ်စားလှယ်တွေကိုဥဆောင်မှာဖြစ်ပါတယ်။တောက်ကြနေမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပြီးဒါမဲ့တနင်္ဂနွေနဲ့တနင်္လာနေ့တွေမှာလည်းဘေကျင်းမြို့တော်မှာနောက်ထပ်တွေ့ဆုံမှုတွေပြုလုပ်မှာဖြစ်ပါတယ်။ဒါဟာအစအတွက်2011ခုနှစ်မှာဆီးရီးယားပြည်တွင်းစစ်စတင်ချိန်ကတည်းကရှာရှာပါပါနိုင်ငံရခြားခီးစဉ်ဖြစ်ပြီးတရုတ်အစိုးရကတော့တရုတ်အစိုးရမီဒီယာတွေကတော့ဒါဟာအစခီးစဉ်အတွက်မေးခွန်းတွေအများကြီးဖြစ်စေခဲ့တယ်လို့ရေးသားဖော်ပြပါတယ်။အစဟာလူပေါင်းတန်းတဝက်ကျော်လောက်တည်ဆုံးစေခဲ့တဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်နိုင်ငံတကာဝေဖန်ပစ်တင်ခံရတာဖြစ်ပါတယ်။ဆီးရီးယားဟာတရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာ့စီမံကိန်းမှာ2022ခုနှစ်ကတည်းကပူးပေါင်းပါဝင်ခဲ့တာဖြစ်ပြီးမေလမှာလည်းအာရဗ်အဖွဲ့ချုပ်ကိုပြန်လည်ဝင်ရောက်ခွင့်ရရှိခဲ့ပါတယ်။အင်းဒီချင်းအာရဗ်နိုင်ငံတွေဆက်ဆံရေးပြန်လည်ထူထောင်နိုင်ဖို့ကြိုးပမ်းနေတယ်လို့စီးပွားရေးအားနည်းနေတာတွေလည်းပြန်လည်အကူအညီရဖို့ကြိုးပမ်းနေပါတယ်။ VOA ရဲ့တောက်ကြနေမနေ့ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်။သတင်းတွေကိုတော့ဒေါက်ခင်မျိုးတက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်းမီသတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြပါဦးမယ်။ကရင်ပြည်နယ်ဘောဒီခါမှာကရင်ပြည်နယ်ဘောလခဲမြို့နယ်နန်းဖဲချေရွာတဝိုက်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာ၃ရက်ရှိသွားပြီလို့ဒေသခံတွေက VOA ကိုပြောဆိုပါရတယ်။ဒေသခံစစ်ပစ်ဒုက္ခသည်တွေခိုးလုံနေကြတဲ့ချေရွာတွေကိုလေရင်စစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်ထပ်မံရွှေ့ပြောင်းထွက်ပြေးနေရတာတွေလည်းရှိပါတယ်။ဒါကြောင့်အခက်အခဲတွေပိုများနေတဲ့အကြောင်းဒုက္ခသည်တွေကပြောပါရတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပ
ါ။စတေမာလာ19ရက်နေ့ကနေ20ရက်နေ့အထိဘော်ခဲမြို့နယ်နန်းဖဲကျေးရွာတဝိုက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာ3ရက်ရှိသွားပြီလို့ကိုတိုင်ဘေးလူရကိုထွက်ပြေးလာရတဲ့နန်းဖဲရွာကန်တူက VOA ကိုပြောပါရစေ။န
န်းဖဲကနေတဆစ်တီးပြီးအခုထပ်ပြရတဲ့ဒီဂျောဆက်ခွေရွာမှာလည်းလူကြီးလာကျဲတယ်ဆလဲလို့ရွာမှာလည်းကျဲတယ်။ဟို20ရက်နေ့ညနေပိုင်းမနက်မှာအုံးကျဲခါရတဲ့အဲ့ဒီလက်လက်ကြီးတွေကြတဲ့အဲတိုက်ပွဲကတော့ရှောက်နန်းဖဲမှာဖြစ်နေတာအခုအေးကြီးလည်းပြောင်းကုန်ပြီ။ ပထမတရေတော့မကလောက်တော့ချင်တာဖြစ်တာတခြင်းကတော့ပိုက်ခွေဖြစ်တယ်။နောက်တရေတော့နန်းဖဲရွာဝင်မှာတော့လျှောက်ပေါ့အဲနန်းဖဲဖြစ်ပေါ့ဒီနေ့လည်းဒီအဲ့ဒီနေရာမှာပဲမနေ့ကလည်းတနေကုန်ပဲဒီနေ့လည်းထဖြစ်တယ်
။ဘော်ခဲတိုက်ပွဲနဲ့ပတ်သက်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ကိုရောစစ်ကောင်စီကိုပါဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဘော်ခဲမြို့နယ်နန်းဖဲကျွော်အနာကမဲစလောင်းတောင်ကုန်းမှာစစ်ကောင်စီဘက်ကလက်အတော်ကြာတပ်ဆွဲအထိုင်ချထားတာပါ။စစ်ကောင်စီအတွက်အချက်ချကြတဲ့နေရာတွေကိုထိန်းချုပ်ဖို့ထိုးစစ်ဆင်လာတာမို့နှစ်ဖက်တိုက်ပွဲပြင်းထန်လာတာလို့ရွာကန်တွေကပြောပါတယ်။ဘော်ခဲနဲ့ဖရီဆိုမြို့နယ်တို့ကိုဆက်သွယ်နိုင်တဲ့လမ်းကြောင်းကိုဖြတ်တောက်ခံရမှာစိုးရိမ်တဲ့အတွက်ဒီနေရာကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတယ်လို့ KNDF က BOA ကိုမကြသေးခင်ကပြောဆိုထားပါတယ်။မက်စလောင်းတောင်ကုန်းစခန်းမှာတပ်မ66ကတန်ရင်းတွေလှုပ်ရှားနေတာပါ။နန်းဖဲကျေးရွာတဝိုက်မှာမြန်မာစစ်တပ်နဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလို့ရှိတဲ့နေရာဖြစ်ပါတယ်။တိုက်ပွဲကြောင့်ထောင်ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွရာကိုထွက်ပြေးတင်းရှောင်နေရပြီးနေရာထိုင်ခင်းနဲ့စားတောက်ရေးပြတ်လတ်မဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီရွာကန်ကပြောပါတယ
်မိုးရသည်ဆိုတော့လေအဆင်မပြေဘူးနေရာထိုက်ချင်းအဆင်မပြေဘူးစားရတော့ရဲ့အဆင်မပြေဘူးအခုကတောက်လျှောက်ပြီးနန်းဖဲမှာဖြစ်နေတာဆိုတော့လေနန်းကျော်ကသွားလို့မရတော့ဆန်ဒီပြတ်တယ်အခုကစားဖို့မရသေးပြတ်တယ
်စီအခြေအနေပေါ်မူတည်ပြီးဘော်ခဲကားလမ်းမှာသွားလာခွင့်ပြိပင်မှုရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ကုန်စည်စည်းစင်းဖို့အခက်အခဲကြုံနေရပြီးကုန်စည်နှုတ်နေလဲအစမတန်တက်လာတယ်လို့စာနာရိတ်ခါပြက်လက်မဲ့အချိန်လေးရောက်နေတယ်လို့ဆိုပါတယ်။ဒါအပြင်ကရင်နီပြည်နယ်တဲကဖရူဆိုမြို့နယ်ဘက်မှာလည်းအခုရက်ပိုင်းအတွင်းတိုက်ပွဲပြန်ဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့ကရင်နီလူအခွင့်အရေးအဖွဲ့တီထောင်သူကိုပညာက VOA ကိုပြောထားပါတယ်
။တိုက်ပွဲရက်တိုင်းဖြစ်တဲ့ကတော့ဒီဖရူဆိုမြို့နယ်ထဲမှာပြန်ဖြစ်နေတော့ဗောနော်။အဲဒီမှာကရစီကြည်ရနယ်တခွေဗောနော်ဖရူဆိုကနေတောင်းလို့ဘောလခဲအထွတ်ဖြစ်မှာဗောအမဆလီတိုင်းလက်ချင်းကြောင်းအနီနာပါဝင်ခြင်းတွေမဟုတ
်လာနေချီအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေကတော့တနေ့တဲ့တနေ့များလာနေပြီးဖျားနာချောင်းဆိုးနေသူတွေကျန်းမာရေးထိုးတဲ့သူတွေများလာသလိုစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေစေဖြစ်တယ်လို့စစ်ပြေးရှောင်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်ခင်ဗျာ
ဒါကတော့ဘော်ခဲဘော်လခဲဒေတာတွေကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုခုခံတော်လှန်မှုတွေအပြင်းထန်ဆုံးဒေတာတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာနေစဉ်စစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်နေပြီးနေရစွန့်ခွာထွက်ပြေးရသူတွေလည်းသိမ်းနဲ့ချီရှိနေပါတယ်အဲ့ဒီအထက်မှာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေလည်းထောင်းနဲ့တောင်းနဲ့ချီရှိနေပါတယ်အခုလိုအခြေအနေမှာပဲချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသမဏိပူဒေသထဲမှာလည်းလူမျိုးရေးအထူးဂရုနေဖြစ်နေတဲ့အတွက်အပြန်အလှန်တိုက်ခိုက်မှုတွေရှိနေတာကြောင့်ချင်းစစ်ပြေးဒုက္ခသည်တွေအနေနဲ့ထပ်မံအခက်အခဲတွေကြုံနေရပြီးလုံခြုံရေးအတွက်စိတ်မအေးနိုင်ဖြစ်နေရပါတယ်မြန်မာနိုင်ငံအတွင်းဆရာနာရှင်တော်လှန်ရေးရေရှည်လာတာနဲ့အမျှအိန္ဒိယရောက်စစ်ပြေးဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်
အိန္ဒိယနဲ့မိုင်300ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်ဟာစစ်ဘေးသင့်ချင်းတူတူဟာကက်လျက်မီဇိုရန်ပြည်နယ်တဲကိုအဓိကပြေးကြရသလိုချင်းစကိုင်းအထက်ပိုင်းနဲ့ကပ်နေတဲ့မနီပူပြည်နယ်ထဲမှာလည်းခိုလုံသူတချို့ရှိနေပါတယ်မနီပူမှာပြီးခဲ့တဲ့မေလကစပြီးလူမျိုးရေးအထူးရုံးတွေဖြစ်နေတာကချင်းပြည်နယ်ကထွက်ပြေးလာတဲ့စစ်ရှောင်းတွေကတက်ရောက်ခဲ့ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုဖီဇန်ဆက်ကျင်ခဲ့လို့ထွက်ပြေးခဲ့ရတဲ့ဥယုံထန်းကတော့အဓိကတရားဝင်နေထိုင်ခွင့်နဲ့တာဝန်ယူဖြည့်ရှင်းပေးဖို့တိုင်ကြားနိုင်တဲ့အဖွဲ့အစည်းတွေမရှိလို့မလုံမချုံပို့ဖြစ်ရတယ်လို့ပြောပါတယ်
ဖြစ်နေတဲ့ပြဿနာတွေတော့မဟုတ်မီဇိုရီနဲ့အကြမ်းမှာဖြစ်နေတယ်မီဇိုဆိုတဲ့ခါမှာအိန္ဒိယလူမျိုးတွေနဲ့ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဘယ်သူကကင်တူပြီးတော့ဖြည့်ရှင်းပေးမလဲကျွန်တော်တို့အချင်းချင်းတည်တော့မယ်ချင်းချင်းရိုက်နေကြတော့မယ်အချိန်မှာဘယ်သူကတာဝန်ယူပေးမလဲဥပမာရှင်းရှင်းပြောမယ်ဆိုကျွန်တော်တို့မှာဒုက္ခတင်နေဖြစ်သူများနိုင်ငံနေထိုင်တဲ့ခါမှာကျွန်တော်တို့မှာဥပဒေမရှိဘူးဘာလဲစမမရှိဘူးဘာအမခတ်ချက်မှမရှိဘူ
းပြီးခဲ့တဲ့မေလကစတဲ့မဏိပူပရိပခမှာလူ200နီးပါးတေဆုံးခဲ့ရပြီးလူရာနဲ့ချီတန်ရာရကလူတောင်းနဲ့ချီအိုးအိမ်တွေစွန့်ခွာထွက်ပြေးရတဲ့အထိပြင်းထန်ခဲ့ပါတယ်မဏိပူပြည်နယ်ကမြန်မာဘက်ချမ်းကနေလူထောင်နဲ့ချီအတားအဆီးမရှိဝင်လာတာကဒီလိုပြဿနာတွေပိုကြီးထွားသွားတာဆိုပြီးတော့အိန္ဒိယပြည်ထရေးဝန်ကြီးအမစ်ရှက်ကလွှတ်တော်မှာဩဂုတ်လတုန်းကတရားဝင်ပြစ်တင်ပြောဆိုခဲ့လို့ချင်းဒုက္ခသည်တွေကြားပို့ပြီးတော့စိတ်ပိုင်းဆိုင်ရာမလုံမချုံဖြစ်ခဲ့ရပါတယ်။ချင်းတူအခွင့်အရေးအဖွဲ့ကဒါရိုက်တာတအုပ်ဖြစ်တဲ့စလိုက်ဘန်ပြက်ကတော့မဏိပူရေးကြောင့်ချင်းစစ်ရှောင်းတွေအနည်းနဲ့အများထိခိုက်လာနေတာကတော့တွေ့မြင်နေရတယ်လို့ VOA ကိုပြောပါတယ်
။
Manipur ma pipya de haro chenro de to wane siya kong ne eri ma le de chu chenro di dokha te ri chi da bo li. Ta me di lu pipya de no pae ma tro ne siya ma shi wu toa siya ma shi de che ma. Piro di Mizoram Guchi me su le Manipur paka to pila de di chenro ngiku mono ma di piro Manipur ma shi ne de lu yi to to miya miya Mizoram paka tro ku ku mi de ka cha ro. Ma sa te tora bo re che ma chenro di ma shi de lu ri.
အခုဝင်ဘူးလေခုနပြောသလိုနည်းနည်းခက်ခဲတာလေးတွေတွေ့တယ်အခုဆိုရင်အိန္ဒိယမှာချင်းစစ်ဆောင်ရေးအတွက်9000နီးပါးရှိနေပြီလို့ချင်းတူအခွင့်ရေးအဖွဲ့ကပြောပါတယ်မြန်မာပြည်ဘက်ကိုပြန်ဖို့ကလည်းနေစဉ်လိုလိုစစ်တပ်က၄ချောင်းအပါဝင်ပုံစံမျိုးစုံနဲ့စစ်စင်ရေးတွေလုပ်နေလို့စစ်ဆောင်တွေအနေနဲ့ရှေ့မတိုးတာနားမဆုတ်တာဖြစ်နေရပါတယ်မတူပြီးမြို့နယ်ကစစ်ဘေးရှောင်လာတဲ့ဥတာမှန်က
အဖေမှာနေလာလုံးဝဆက်လက်ပြင်ပန်းတယ်ညလည်းမအိတ်နိုင်ဘူးအစားတောက်လည်းကောင်းကောင်းမစားနိုင်ဘူးတက်တယ်မရှိရင်တော့ကောင်းပါကျွန်တော်နိုင်ငါက
ဥတာမန်ကသူ့ရွာကိုစစ်ကောင်စီတက်ဝင်ပြီးရွာသား၁၀ယောက်ကိုတတ်သွားတဲ့ဖြစ်စဉ်ကြုံရပြီးမှထွက်ပြေးခဲ့တဲ့သူပါတစ်ဖက်မှာလည်းအိန္ဒိယဘက်မှာနှစ်ကြာလာတဲ့အပြင်မဏိပူရေးကလည်းဖြစ်လာတော့အကူအညီတစ်ခုတည်းပေါ်မှာမှီခိုနေရတဲ့ဒုက္ခတွေတွေအတွက်အဆဆရာရာရှာပါကြက်တဲလာတယ်လို့ဆိုပါတယ
်ပါစာဟင်းဟင်းဒီဆန်ကြီးတော့ပြေးပါတယ်အစီပါဒါပေမဲ့တနည်းတွေ့တော့ပြေးတယ်အခုက၃နှစ်နေပါကြာလာပြီဆိုပြီးမှမဏိပူဖဲမှာအရေးစီးပြန်ရှိလို့အဲ့ဒါနဲ့အဲ့ဒါမျိုးပဲဘာလို့လဲဟိုဖက်မှာလဲပမ်ပိုဒီမှာလဲပမ်ပိုစပမာမနည်းတုန်းကတလို့တော့အစင်တက်မပြေတော့ဘူ
းချင်းပြည်နယ်ကလာတဲ့စစ်ရှောင်းအရေးအတွက်ကမီဇိုရန်ပြည်နယ်တစ်ခုထဲမှာပဲ4000ကျော်လောက်ရှိမယ်လို့မီဇိုရန်ပြည်နယ်အစိုးရဘက်ကခန့်မှန်းပါတယ်အဲ့ဒီမှာဒုက္ခသည်စခန်းပုံစံလှုပ်ထားတာက90ကျော်100လောက်ရှိမယ်လို့ချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်အာနာဖီဇန်ရေး CDM လုပ်ခဲ့လို့ဖန်ဝရန်ထုတ်ခံထားရတဲ့ကျောင်းဆရာမ .MD ကမဏိပူပြိပခနောက်ပိုင်းကြုံတွေ့နေရတာတွေကို VOE ကိုအခုလိုပြောပါတယ
်။ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေအကြောင်းပေါ့နော်။ဟိုအရင်ကဒီရောက်ကလေးနေပေါ့နော် NGO ကနေပြီးတော့3လတချင်လောက်ဆန်နေပေါ့နော်ထောက်ပံ့တာတွေရှိတယ်။အများကြီးမဟုတ်ပေမဲ့ပေါ့နော်ထောက်ပံ့တာတွေရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာဖြစ်ပြီးနောက်ပိုင်းမှာအဲ့ဒီ NGO ဘက်ကနေထောက်ပံ့တာတွေဟာမရှိတော့ဘူး။
ဒုက္ခတွေတွေဟာတရားဝင်အနေနဲ့ဆိုရင်စိုက်ပျိုးမွေးမြူလောက်တာစီးပွားရေးလောက်တာစိုင်ဖွင့်ရောင်းတာမျိုးလုံးဝတားမြစ်ထားခံရပြီးတချို့ပဲနားလည်မှုနဲ့လုပ်ခွင့်ရနေပါတယ်ချင်းပြည်နယ်ကလာသူတွေကိုအဓိကထားလက်ခံထားတဲ့မီဇိုအတိုင်းဝိုင်းနဲ့မီဇိုရန်ဆိုးရဘက်ကတော့ဘာသာရေးရလူမျိုးရေးရညီကောင်မောင်နှမစိတ်တက်နဲ့အတက်နိုင်ဆုံးစားစရာနေစရာဖန်တီးပေးထားပေမဲ့ရေရှိမှာတော့ဒီတိုင်းသွားဖို့မဖြစ်နိုင်ဘူးလို့ချင်းလူခွင့်ရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုက်ပန်ပြက်ကပြောပါတယ်
ဆူရဖက်တယ်ပြည်ညဆွေးပြဒီမြန်မာပြည်ချင်းနေမကောင်းခင်မှာတော့ကျွန်တော်ကဒီအဲမှာဒီလိုမျိုးလောလောလတ်နေဘိုင်ဖုတ်ဘေးစေချင်းနေဘယ်နဲ့ကျွန်တော်တွန်းဖို့တော်တော်ခက်ပါတယ်အားလည်းမရှိဘူးအဲ့ဒါကြောင့်ဒီနိုင်ငံတကာအဆူရဖက်တယ်နိုင်ငံတကာအဖွဲ့အစည်းဖက်တယ်ဒီ UN ဘက်ကဖက်တယ်ဒီဟာမျိုးကို action unit အောင်သူတို့ဘက်ကညံ့ညံ့အတုံးသေးဖို့တော့ကျွန်တော်ဘက်ကတော့ပြောဆိုချင်းနေ
CDN တူဖြစ်တဲ့ဥယုံထန်းကတော့အမေရိကန်သူတို့ရဲ့ဘဝတွေအတွက်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အိန္ဒိယအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဂျာဝင်တောင်းဆိုညှိနှိုင်းတာတွေလုပ်ပေးဖို့မျှော်လင့်နေပါတယ်
ဖြစ်နိုင်လို့ရှိရင် NUG အနေနဲ့ကျွန်တော်တို့ဒုက္ခတွေတွေ့တော်လကောက်သို့မဟုတ်နေမြေလုံခြုံရေးအရာဒီမှာနေထိုင်ခွင့်တော်လကောက်အားလုံးကို NUG အနေနဲ့ဒေဝင်ကျွန်တော်တို့အတွက်ကျွန်တော်တို့ကိုစားရည်တည်ပြီးတော့တာရမန်ရေးရာဆရာပဲဖြစ်ဖြစ်ကျွန်တော်တို့ကိုစားဆက်တွေ့ပြီးမယ်ပူပေါင်းသူတို့နဲ့ချိတ်ဆက်ပေါင်းပြီးတော့ဆောင်ရွက်ပြနိုင်လို့ရှိရင်ကောင်းမယ်လို့ပဲမှတ်မြန်တယ်ဟုတ်ကဲ့
အခုလိုကိုမွေးဖွားရကိုရဲ့ရွာကနေစစ်ဘေးကြောင့်ဘေးလူရထွက်ပြေးခဲ့ရတဲ့မြန်မာပြည်အနောက်ဘက်ခြမ်းကချင်းတိုင်းရင်းသားတွေဟာစစ်ဘေးအပူပေါ်မှာမှရောက်ရှိခိုးလုံရဒေသမှာပါပြိပခနဲ့အကူအညီထောက်ပံ့အားနည်းမှုတံကိုပါထပ်ပြီးခန့်စားနေရလို့ပြေးစရာမြေမရှိတော့တဲ့ဘဝတွေအတွက်အကာအကွယ်တစုံတရာရလူရညာမျှော်လင့်နေကြပါတယ်ရှင
်ဒါကတော့အိန္ဒိယရောက်ချင်းစစ်ဘေးဒုက္ခသည်တွေအခြေအနေကိုမက်ခင်လေးစူးစီးတင်ပြသွားတာဖြစ်ပါတယ်စစ်ဘေးဒုက္ခသည်တွေအကြောင်းတင်ပြပြီးမှတော့အာဂဇာအကြောင်းကိုဆက်ပြီးတင်ပြပေးပါအောင်မယ်အာရှအာဂဇာပြိုင်ပွဲမှာမြန်မာဝူရှူးအဖွဲ့အနေနဲ့စူးတစိတ်တွေရရှိဖို့အမှတ်ထားပြီးပြိုင်ပွဲအတွက်အဆင်သင့်ဖြစ်နေပြီလို့မြန်မာဝူရှူးလက်ရေးစင်တူကပြောဆိုပါတယ်ဒီပြိုင်ပွဲမှာအိန္ဒိယတရုတ်နိုင်ငံဖြစ်အပြင်နောက်ထပ်နိုင်ငံ9နိုင်ငံလောက်နဲ့အဓိကပြိုင်ရမှာဖြစ်တယ်လို့လည်းပြောဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပ
ါတရုတ်နိုင်ငံမှာကျင်းပမဲ့19ကြိမ်မြောက်အာရှအာဂဇာပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ကြမဲ့မြန်မာအာဂဇာဖွဲ့မှာဝူရှူးလဲဖော်ပါတယ် မဟာဝရှုဖွဲ့မှာတော့အာကစားသမား၄ဦးနဲ့နှိပြအုပ်ချုပ်သူတူဦးစုပေါင်း၅ဦးပါဝင်ပြီးတော့အာရှအာကစားပြိုင်ပွဲဝင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ရန်ကုန်အာကသိပ္ပံမှာတနေ့ကိုနှစ်ကြိမ်၄ကြိမ်နေကြတာဖြစ်ပါတယ်အာရှအာကစားပြိုင်ပွဲသွားရောက်ရှင်ပြိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့မလေးရေးစင်ဝရှုကစားသမားမအေးသစ္စာမြင့်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသ
ဒီမှာပါဗျာအဲ့နဲ့မျိုးပေါ်မှာတူတူဝန်တွေဒီမှာပေါ့နန်ချွန်ကကျတော့လက်တိုင်းပေါ့နော်နန်တောင်းဝါကျတော့ဒါတိုင်းဒီအာရှဝါမှာဒီကပြန်ရမယ်ပြိုင်ဘက်တရားရောဘယ်နိုင်ငံတွေရှိပါအဲအဓိကကတော့တရုတ်ရှိမယ်တရုတ်ဟောင်ကောင်မကာဝမလေးဗီယက်နမ်အင်ဒို
အဲ့ဒါရတော့အဓိကရေပေါ့နော်ပြီးရင်အီရန်ရှိမယ်အီရန်ရှိမယ်ဦးစပါတစ်စတန်အဲ့ဒီနိုင်ငံတွေရှိရပေါ့ကျွန်တော်ပြီးခဲ့တဲ့တစ်ခေါက်ဒီစီဂိမ်းမှာတော့ပါပဲဒီဆောင်မြင်းနဲ့ပြောဖြစ်တယ်မိုက်ဒီဆောင်မြင်းကဒီအဲ့စီဂိမ်းကနောက်ဆုံးပွဲအဲ့ဒါပြီးရင်နားတော်မယ်ဆိုပြီးတော့ပြောတယ်အခုကျတော့ဒီအေရှန်ဂိမ်းကိုဆက်ပြီးတော့ဈာသွားမယ်ပေါ့နော်ဘယ်လိုကြောင့်ဆက်ပြ
ရပါတော့ရှိရပြီးတော့အရင်ဟန်ကျူးမှာသွားပြီးတော့လေ့ကျင့်နေတော့လည်းဒီအရှင်ဂိမ်းပေါ့နော်2000ဆန်မှာလုံးမှာပေါ့အဲ့ဒီပွဲကိုပြိုင်ရှင်နေပေါ့အဲ့လိုမျိုးစိတ်တွေရတယ်ရှိနေရပြီးတော့အရှင်ဂိမ်းကညမပြိုင်ရတာတပွဲပဲရှိနေရပေါ့နော်အဲ့တော့ဒီကိုမနိုင်ခင်လေးပေါ့နော်ဘုခွင့်ရေးနေတဲ့ရပါတော့ကိုယ်တော့ခွင့်ရေးရတယ်အတွက်ကြောင့်မို့ဒီအရှင်ဂိမ်းကိုပေါ့နော်အရင်နေ့ကလည်း ဆက်ကြတာတဲ့တော့အပေါ့ဟုတ်အရင်ဟန်ဂျိုးမှာလေ့ကျင့်နေဆိုတော့ဘယ်တော့မှလေ့ကျင့်တာလဲအဲ့ဒါက2019မှာသွားလေ့ကျင့်လာတယ်ဟုတ်အဲ့ဒါရောဘယ်လောက်လောက်ကြာလိုက်လဲအဲ့မှာတလပဲကြာလိုက်တယ်ရှင်2019ဟန်ဂျိုးမှာလေ့ကျင့်ပြီးတော့အဲ့မှာရှန်ဟိုင်းမှာဝါချန်ပီယံရှစ်သွားပြိုင်တာပေါ့အဲ့မှာတွေကအဲ့ဟန်ဂျိုးမှာသူရဲ့အဲ့အရှန်ဂိမ်းအတွက်စောင့်နေရစောင့်ဦးနေရောအဲ
ဥစ္စာကကိုယ်တော့ရောဘလောက်ထိတွေးကြုံကောင်းနေရခဲ့လဲ
တရုတ်မှာကြတော့ဘယ်လိုပြောမလဲတရုတ်ပြည်ကိုသွားလိုက်ပြီဆိုတော့လေဝူရှူကလည်းတရုတ်ကအခြေခံဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်အကြီးကတော့အဲ့မှာအခုရဲ့အမြင်နဲ့ကြည့်ရတယ်ပေါ့နော်ကစားသမားတွေရဲ့လှုပ်ရှားပုံတွေကစားပုံတွေကိုကြည့်ရအဲ့အမြင်နဲ့တည်းကိုယ့်ရဲ့တိုးတက်မှုကိုတစ်ဆင့်ပိုးစေရပေါ့နော်အဲ့မှာမှလေးပြစရာရဲ့အဲ့လိုကြည့်ချက်မှုတွေဘာရင်းလဲဆိုတော့ကိုကပို့ပြီးတော့တိုးတက်မှုရှိရပေါ့ဟုတ်
အဲ့တော့အဲ့မှာလေ့ကျင့်တဲ့ဥစ္စာတွေကြတော့ဘယ်လိုလေ့ကျင့်ရလဲ
အဲ့ဒီတော့ဆိုတော့ညီမတို့ကတလပဲသွားတယ်ဖြစ်တဲ့အတွက်ကြောင့်တလပဲသွားတာဆိုတော့အဲ့ဒီမှာဆိုညီမတို့တပတ်လုံးလုံးကိုထွေကြည့်စင်းရတယ်ပေါ့နော်ဘာလို့ပြန်ပွဲရလဲဒီဖြစ်တယ်ကအစအဲ့ဘောချန်ပီယံဖေတာပြန်လို့ပြန်လို့ဖြစ်တာပေါ့နော်အဲ့မသွားတော့ဘယ်လိုလုပ်ပြီးတော့မှသွားဖြစ်သွားတာဆိုတော့အဲ့တလလုံးလုံးကိုညီမတို့အဲ့လေးဘက်လုံးပေါ့နော်လေးဘက်လုံးကိုမနာပဲနဲ့ဟိုအဲ့လိုလိုဆက်တိုက်ကျင့်ရတယ်ပေါ့နော်တော်တော်လေးသင်္ဍန်းခံပြီးတော့တော်တော်လုပ်ခဲ့ရပါပေါ့အဲ့ဒီမှာ
ဆိုတော့ဒီပွဲအတွက်ရောအဆင်သင့်ဖြစ်နေပြီလို့ပြောနိုင်မလား
အော်အစင်းတင်ဖြစ်နေပါပြီ။ပြန်ပွဲလေးလဲသွားတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်ကိုကိုစူးစမ်းပြီးနေချင်းနေရရင်ဟိုပေါ့ချပြမယ်အချိန်ရောက်ပြီပေါ့စင်းတင်ရဖြစ်နေပါတယ်ဟုတ်။
ပြီးခဲ့တဲ့ကမ္ဘောဒီးယားစီးကိန်းမှာတော့လည်းညီမစုရင်းရခဲ့တယ်။ဒီအာရှပြိုင်ပွဲမှာရောဘယ်လောက်ထိစုရင်းဘယ်လောက်ထိရမယ်လို့မှန်းထားလဲ
။ဟုတ်အာရှပြိုင်ပွဲမှာကนี่อ่ะไอ้หมูตะคู่จีก็เตียวกูตะคู่นองเนี่ยก็ตัดมาท้ายแล้วแต่มันป่วยอ่ะတော့တော်တော်เจ็บတယ်ป่ะเนาะတော်တော်อยู่ว่าแม้เปลี่ยนมวยป่ะเนาะตะแกอาซาป่วยสรแล้วดาบแม้เลยกูด้วยกูเลยซูซาเกเลยลงเสียได้ဖြစ်တယ်ด้วยจังหมูป่ะเนาะชวยไส้ซูก็တော့เนี่ยต้องเหมี่ยวแม่นล่ะครับဟုတ်
ရောဝူရှူတဲ့ဟာကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့မေလကချင်းပါခဲ့တဲ့32ချိန်မြောက်ရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့ရွှေတစ်ခုငွေ3ခုကျေး3ခုနဲ့စုစိတ်9ခုရရှိခဲ့ပါတယ်2018ခုနှစ်ကအင်ဒိုနီးရှားမှာကျင်းပခဲ့တဲ့18ချိန်မြောက်အာရှအကစားပြိုင်ပွဲရဲ့ဝူရှူးပြိုင်ပွဲမှာတော့တရုတ်နိုင်ငံကဝူရှူးမှာရွှေ10ခုငွေ2ခုနဲ့အများဆုံးရခဲ့ပြီးတော့အိတ်တုံးကတော့မြန်မာကတော့ကျေးစိတ်တစ်ခုပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့အာရှအကစားပြိုင်ပွဲမှာသွားရောက်ရှင်ပြိုင်မဲ့မြန်မာဝူရှူးတိုင်းအကစားအဖွဲ့နဲ့ပတ်သက်ပြီးကိုရန်နိုင်ငံကဆက်သွယ်မင်းများတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပတ်အတန်းနဲ့အစီအစဉ်မျိုးဆက်လက်ထုတ်လည်နေပါတယ်မကြာမီပြတ်အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ် Thank you.
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရတောက်ကြနေမနက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လျှင်အစီအစဉ်တွေကိုတော့ line meter 25 kHz 12113ည line meter 41 line meter 40 kHz 0413ည line meter 51 kHz 5805တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပထမဦးဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ပြည်သူခုခံတော်လှန်စစ်အပိုင်းနှစ်ကိုတင်ပြထားပါတယ်နေဦးတော်လှန်ရေးမှာအားနည်းချက်တချို့ရှိပေမဲ့အောင်မြင်တာတွေများတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားထားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်အနာလင်းတက်ကဆန္ဒပြသူတွေကိုပြစ်ကတ်တတ်ပြပြီးမကြမ်းပြီးမှပြည်သူလူထုဟာရှိတဲ့လက်နဲ့ခုခံတိုက်ခိုက်ကြပါတယ်တဲနာလက်နဲ့ကင်တွေထိန်းချုပ်တဲ့ဒေသမှာစစ်လင်တန်းတဲပြီးစစ်ကောင်စီကိုအပြုတ်တိုက်ဖို့တနိဋ္ဌန်ချကြပါတယ်။ဆေအာနာသိမ့်ပြီး3လအကြာမှာပြည်သူကာကွယ်ရေးတပ်ကိုဖွဲ့စည်းပြီး9လအကြာမှာစစ်ကောင်စီကိုတွန်းလှန်တိုက်ပြဖို့အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာပါတယ်။9လအတွင်းပြည်သူစစ်အင်အားကြီးထွားလာတာပါပဲ။အခုတော့စစ်အာဏာရှင်ကိုတော်လှန်နေတာနေနေကြော်သွားပြီးမှု NUG အမျိုးသားညီညွတ်ရေးအစိုးရကအစီရင်ခံစာထုတ်ပြန်ထားပါတယ်ပြည်သူ့ကာကွယ်ရေး PDF တိုင်ရင်း293ရင်းဖွဲ့စည်းထားပြီးတိုင်ရင်းအသစ်68ရင်းကိုဖွဲ့စည်းဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်မြို့နယ်250ကျော်မှာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုဖွဲ့စည်းထားတယ်လို့ဆိုပါတယ်ပြန်ကျင်းနေတဲ့တော်လှန်ရေးအင်အားစုတွေကိုအမိန်ပေးကုကဲမှုစနစ်အောင်မှာထားနိုင်ပြီလို့ဖော်ပြပါတယ်။တိုင်းသားတော်လိုင်းတက်တွေနဲ့ပူးပေါင်းပြီးမဟာမိတ်တက်ကြီးတည်ထောင်လိုက်တဲ့သဘောဖြစ်ပါတယ်
။စစ်တင်နံပေးနိုင်မှုမဟာမိတ်တိုင်းသားတော်လိုင်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုစစ်မျက်နှာသစ်ဖွင့်လှစ်နိုင်မှုစတာတွေဟာခုခံစစ်ရဲ့အောင်မြင်မှုတွေဖြစ်ပါတယ်။တနင်္သာရီမန္တလေးပဲခူးနေပြည်တော်နေမြင်နဲ့မွန်ပြည်နယ်တွေမှာစစ်မျက်နှာသစ်တွေဖွင့်နိုင်ခဲ့ပါတယ်။ခုခံတွန်းလှန်စစ်နှစ်နှစ်ကာလမှာတိုက်ပွဲပေါင်း9900ဝန်းကျင်ဖြစ်ပွားပြီးစစ်ကောင်စီအင်အား3000ကျော်ကိုခြေမုံခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့စူပေါင်းအင်အား12000ခန့်လုံးကျော်ကိုခြေမုံနိုင်တဲ့သဘောဖြစ်ပါတယ်တပ်ပြေးတွေနဲ့အမိတ်မနာခံလို့ထောင်ကျသူတွေလည်းထောင်ချီပြီးရှိမယ်လို့ခန့်မှန်းထားပါတယ်စစ်ကောင်စီဟာပြူစောတီပြည်သူစစ်နေကြားဆောက်စစ်မှုထမ်းဟောင်းနဲ့စစ်သားဇနီးမယားကိုပါစစ်မှုထမ်းခိုင်းမှုကြိုးပမ်းနေပါတယ် PDF နဲ့တိုင်းရင်းသားမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဟာမြောက်ပိုင်းတိုင်းတောင်ပိုင်းတိုင်းနဲ့အလဲပိုင်းတိုင်းစတဲ့စစ်တိုင်းကြီး၃ခုနဲ့စကားစတပ်စခန်းတွေကိုသိမ်းပိုက်နေပါတယ
်ခုခံစစ်ပထမစစ်မှာစကားစစစ်စခန်း28ခုကိုသာတိုက်ခိုက်သိမ်းပိုက်နိုင်ပေမဲ့ဒုတိယနှစ်မှာတော့စကားစစခန်း109ခုကိုသိမ်းပိုက်နိုင်ပါတယ်ဒီနေ့အတွင်းစခန်းသိမ်းပွဲကြောင်း3ဆကျော်ဆင်နွှဲနိုင်တဲ့သဘောဖြစ်ပါတယ်ထူးခြားတာကတော့လွန်ခဲ့တဲ့ February လမှာစကိုင်းမကွေးဘကိုးမန္တလေးရန်ကုန်တိုင်းနဲ့နေပြည်တော်စတဲ့ရှစ်နယ်မြေတစ်လျှောက်မှာ24လကြီးအတွင်းတစ်ပြိုင်တည်းအချိန်များစွာစက္ကစစခန်းတွေကိုတိုက်ခိုက်နိုင်တာဖြစ်ပါတယ်။လက်နဲ့ကြီးငယ်အများအပြားနဲ့ခဲအမျိုးစုံကိုလည်းဒုတယ်နဲ့သိမ့်ပိုင်နိုင်တဲ့အပြင်ရှစ်ရဟရင်တစည်းနဲ့ရှစ်လရင်တစည်းကိုတိုက်ခိုက်ပျက်စီးနိုင်ခဲ့တယ်လို့ဆိုပါတယ်။မြို့ပြတွေမှာလည်းလျှက်တပြက်ရှစ်စင်ကြီးဆင်နွှဲနိုင်ပါတယ်။
ကရင်ဒီနယ်မှာစစ်ကောင်စီလက်အောက်ခံနေကြားဆောက်တပ်တွေတော်လှန်ရေးဘက်ကိုကူးပြောင်းလာပါတယ်စစ်ကောင်စီတပ်သား3200ကျော်နဲ့ရဲတပ်သား1000ကျော်ပြည်သူတော်လှန်ရေးဘက်ကိုကူးပြောင်းလာကြပါတယ်ဒီလိုပြည်သူဘက်ကူးပြောင်းလာသူတွေကိုလုံခြုံရေးအာဏာခံချက်ပေးပြီးအနာဂတ်ဖက်ဒရယ်တပ်မှပါဝင်ခွင့်ပြုမယ်လို့ NUG အစိုးရကဆိုပါတယ်ဒီတော့တွင်တော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့စစ်သားရဲသား400ကျော်ဟာ PDF ရဲဘော်အဖြစ်ခံယူပြီးစစ်ကြောင်းတွေမှာပါဝင်တိုက်ခိုက်နေပါတယ်နှစ်ဆန်းကနေနှစ်ဆုံးအထိဖြစ်တဲ့
တနည်းစီမံကိန်းရဲ့ရွေချက်ကတခုတည်းသောကုကဲမှုအောက်မှာမဟာဗျူဟာထိုးစစ်စင်နိုင်ရေးပဲဖြစ်ပါတယ်ဒီအတွက်ပြင်ဆင်နေတာအတော်လေးခရီးရောက်နေပြီလို့ဆိုပါတယ်ပီဒီအက်ဖ်တက်ရဲ့ဆောင်ရွက်ချက်ဟာအားကြစရာကောင်းပေမဲ့ပကပအချို့ဟာဒေါ်လာရေးကိုဂုဏ်သိက္ခာကျစေပါတယ်ဆေးအာနာရှင်စန့်ရင်လူလူဆန္ဒပြပွဲတွေမရေမတွက်နိုင်အောင်ကျင်းပခဲ့တဲ့မကွေးတိုင်းတန်ကုန်းမြို့နယ်မှာအော်ဂ ဧရာဝတီစာဆောင်ကသတင်းပေးပို့ပါတယ် NUG အစိုးရလက်အောက်မှာပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကပအချင်းချင်းပြဿနာဖြစ်မှုအခြားအဖွဲ့နဲ့ပြဿနာဖြစ်မှုမိမိကိုယ်တိုင်မတရားမလုပ်မှုစတဲ့ပြစ်မှုတွေများလာတာကိုပြည်သူလူထုကမကျေနပ်ကြတာပါပဲပကပပြဿနာကိုပွင့်လင်းမြင်သာအောင်ဖြေရှင်းပေးဖို့ NUG ကိုတောင်းဆိုနေကြပါတယ်လူဝတ်တော်လိုက်စင်တဲ့သူတွေအာဏာရှင်မဆမ်းမှုအလွန်အရေးကြီးတယ်လို့ NUG ယာယီသမရကခုခံတော်လှန်စစ်နှစ်နှစ်ပြည့်နေကပြောသွားပါတယ်အာဏာရှင်အချင်းစိုးတွေရှိလာရင်တော့ခြေမမကောင်းခြေမလက်မမကောင်းလက်မပြက်ပြက်လာလာဖယ်ထုတ်ရမယ်လို့ဆိုပါတယ်ပကဖအုပ်ချုပ်ရေးအဖွဲ့နဲ့ပကဖကာကွယ်ရေးအဖွဲ့တွေဟာပြည်သူအသံကိုနွားဆွင့်ပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်အတဲ့ပေးသွားသူတွေနဲ့ကိုလက်အင်ကပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုကြောင်း NUG ယာယီသမရကမှတ်တမ်းတင်သွားပါတယ်ခင်ဗျာ
ဥအောင်ခင်ဘတ်စင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးအစီအစဉ်ကိုတင်ပြပါဦးမယ်ဒီတစ်ပတ်မှာတော့အချိန်တို့အစာရှောင်တာအချိန်ပိုင်းအစာမစားဘဲနေတာရဲ့အကျိုးကျေးဇူးတွေအကြောင်းကိုပြောပြထားပါတယ်ဘလို့အချိန်ပိုင်းအစာမစားဘဲနေသင့်ပါသလဲအရင်ကတော့ဒီလိုအစာမစားတာကိုဘာသာရေးအရာကျင့်သုံးခဲ့ပေမဲ့နောက်ပိုင်းမှာကျမ်းမာရေးကောင်းကျိုးတွေရှိလာတယ်လို့ပညာရှင်တွေကထောက်ပြပါတယ်ဘလို့အစာရှောင်သင့်ပါသလဲဘလို့အကျိုးကျေးဇူးတွေရှိပါသလဲဒီအကြောင်းအရာကိုနယူးယောက်မြို့ကော်နယ်တက်ကတူကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြပေးထားပါတယ
်ဟုတ်ကဲ့ပါမောက္ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့ကျန်းမာရေးအတွက်စားသောက်သင့်ပုံကိုအရင်ပြောခဲ့တုန်းကဘလို့စားသောက်တွေစားတဲ့ဆင်ခြင်တင်တာတွေကိုအဓိကပြောခဲ့ပေမဲ့ဒီနောက်ပိုင်းခေတ်စားလာတဲ့ fasting လို့ခေါ်တဲ့ဒီအချိန်ပိုင်းအစာမစားဘဲနေတာပေါ့နော်အဲ့ဒါကရောကျန်းမာရေးအတွက်ဘလို့အထောက်အကူပြုမလားဆိုတာကိုအဓိကဆင်မပါဘူးဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မရေ
မှန်ပါတယ်ဒီနေ့ကဘာနဲ့ချီပြီးတော့ဗောနော်ဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ဗောနော်ဆိုဒါကကြတော့ဒီနေ့ကဘာမှာရေပန်းစားလာတယ်အခုမှတော့မဟုတ်ပါဘူးဆယ်စုနှစ်လောက်မကတော့ဘူးဗောနော်ဒါပေမဲ့ပိုးပြီးတော့ရေပန်းစားလာတယ်ကျွန်တော်တို့ကျမရေရှူတောင်းပါရောဒီစေပညာရှူတောင်းပါရောအဟာရရှူတောင်းပါရောနှစ်ခုလုံးမှာဒါကုထုံးတစ်ခုလို့လောင်ပြောလို့ရတယ်ကျမတို့ patient အနေနဲ့ဒါအများကြီးအသုံးတည့်တယ်ကုထုံးတစ်ခုလိုမျိုးဖြစ်တယ်နောက်ပြီးလို့ရှိရင်သူတေသနာတွေလည်းဒါကျမကိုယ်တိုင်ပါတယ်သူတေသနာတော့ဒါ15နှစ်18နှစ်လောက်ရှိပြီပေါ့နော်အဲတော့အဲ့ဒီကရလာတဲ့ကမ္ဘာလုံးဆိုင်ရာသူတေသနာတွေကလည်းအခုလို့အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ဒီကျမရေးကောင်းကျိုးတွေအတွက်ဘလို့ရှိလဲဆိုတော့ကမ္ဘာလုံးဆိုင်ရာသူတေသနာတွေတောင်မှဒါတော်တော်ရာခနန်းကျော်သွားပြီပေါ့နော်အဲဒါတို့ကျမတို့တစ်နှစ်တစ်ခါ strategic review လို့ပြောတဲ့ကမ္ဘာလုံးဆိုင်ရာဒီ intermittent fasting နဲ့ပတ်သက်သူတေအဲ့တော့ကျမတို့ပြန် review လုပ်ပြီးရင်ကျမတို့အကြံပေးတဲ့ paper တွေထုတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကဘယ်လိုပုံစံမျိုးလုပ်ရတာလဲဆရာမဟ
ိုကျမတို့မြန်မာလူမျိုးတွေအတွင်းနဲ့ဆိုလို့ရှိရင်တော့တိတ်ပြီးတော့ဥပမာလေးနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဒါကျမတို့မြန်မာပြည်ကဗုဒ္ဓဘာသာမှာထေရဝါဒကိုကိုယ်ကဗုဒ္ဓဘာသာတိုင်းပြည်ဆိုတော့ကျမတို့ဝါရင်း၃လဆိုရင်အထူးသဖြင့်ကျမတို့တွေဥပုပ်ဆောင်ကြတယ်ဒါပုံမှန်ကျမတို့လူသားတွေကအဲ့တော့ဒီဖျားသားတော်သမီးတော်တန်ငါးရီနဲ့တိလာရှင်နေရတော့တနှစ်ပတ်လုံး365ရက်လုံးသူတို့ကတော့ဒီဝိကာဏဘောဇနာဆိုတဲ့ညစာမစားဘဲနဲ့ဒီနေကင်း12နာရီရနေပြီးတော့နောက်နေ့မနေ့အာယုံဇွန်အထိဆိုတော့ဒါ18နာရီပေါ့18နာရီတိတိအစာမစားဘဲနဲ့ဖြတ်ထားကြတယ်ဒါကအင်္ဂလိပ်လိုခေါ်တဲ့ intermittent fasting ဆိုတာအဲ့ဒီအောက်မှာသွားပြီးတော့အကျိုးတရားမှုဝင်သွားတယ်ပေါ့နော်အဲ့တော့ဒါ intermittent fasting လို့ပြောတဲ့ဒီအချိန်ပိုင်းအစာမစားတာကဆိုရင်ဘာသာရေးအရာလည်းရှိတယ်ဒါကမ္ဘာပေါ်မှာရှိတဲ့ကျမတို့ရဲ့ဗုဒ္ဓဘာသာရှိမယ် Christian ဘာသာ ရှိမယ်အစ္စလာမ်ဘာသာရှိမယ်ဂျူးဘာသာရှိမယ်ဂျိမ်းစ်ပေါ့နော်ဆိုဒီလိုမျိုးဘာသာကြီးတွေအားလုံးမှာလေဒီ fasting intermittent fasting ဆိုတာကဟိုးကျွန်မတို့မမွေးကြီးနှစ်ပေါင်းအိုးရာနဲ့ချီတဲ့ကေရရှိခဲ့တာလေအဲ့တော့ဘာပဲပြောပြောဒါကဒီအချိန်ပိုင်းအစာမစားဘူးဆိုတာဒီနေ့သိပ္ပံနီးချာစေပညာရှုထောင့်နဲ့အဟာပညာရှုထောင့်ကနေလေ့လာကြတဲ့အခါကျတော့သူတေသနာတွေအများကြီးပဲလှုပ်တော့ပို့ပြီးတော့အကြံပြုချက်တွေပေးရတာပို့ပြီးကောင်းလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အရင်တုန်းကတော့ဒီဘာသာရေးအရာဟိုစိတ်ဆက်ရှင်အောင်ဟိုခံနေရှိအောင်စိတ်ကိုထိန်းချုပ်နိုင်အောင်ဆိုတဲ့သဘောမျိုးနဲ့အဓိကအလုပ်ခဲ့ကြတာပေါ့ဆရာမနော
်ဟုတ်ကဲ့
ဒါပေမဲ့အခုလိုကျမရေးအတွက်အထောက်အကူပြုနေတာတွေကိုတော့အဓိကပြောတာမျိုးတိတ်မတွေ့ခဲ့ရဘူးပေါ့နော
်
အခုတော့ဆရာမတို့လေ့လာပြီးတော့တွေ့ရှိလာတဲ့အနေအထားကကျမရေးအတွက်ပါအထောက်အကူပြုနေတာကိုတွေ့ရတဲ့သဘောပေါ့
ဟုတ်ကဲ့ရှင်အဲ့ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကဘာလုံးဆိုင်ရာအာရကဘာလုံးဆိုင်ရာသူတေသနာစစ်တမ်းကြီးအောက်တယ်ပြီးလို့ရှိရင်ကျမရေးစစ်တမ်းကြီးအောက်တယ်ယောဂါကြီးဖြစ်ရခြင်းအကြောင်းဘာလို့ဖြစ်တာလဲဆိုအဲ့ဒါဒီအပေါ်မှာမူတည်ပြီးတော့အဲကုထုံးတွေကိုသိပ္ပံတိကျခင်မိတဲ့ဆေးဝါးနေနဲ့ကုထုံးနဲ့အာနောက်ထပ်ခုနရိုးရာယဉ်ကျေးမှုနဲ့ပတ်သက်တဲ့ကုထုံးတွေနဲ့ကုတယ်အဲ့ဒီတဲမှာဒီ intermittent fasting ကသူကတော်တော်လေးအကျိုးသက်ရောက်မှုများတဲ့သူတေသနာအဖြေကောင်းတွေတွေ့လာရတယ်အဲ့တော့ဒီဥမာဒီအချိန်ပိုင်းအစာမစားဘဲနေလိုက်ခြင်းကြောင့်ကျမရေးအတွက်ဘလောက်ထိအကျိုးသက်ရောက်မှုတွေရှိလဲဆိုလို့ရှိရင်ဒါတော်တော်များများလဲစာရီဖတ်တည်င်းတွေဖတ်တော့သိနေကြရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကြောင့်ဘလို့အကျိုးကျေးဇူးတွေအဓိကရှိလဲဆရာမ
အဓိကကတော့ဒီနေ့ weight ကျခြင်းတဲ့သူတွေပေါ့နော် weight loss ပေါ့ weight ချခြင်းတဲ့သူတွေဆိုတော့ခုန overweight ဖြစ်ပြီးတော့ obesity အဝလုံးယောဂခံစားနေရတဲ့သူတွေက weight ချခြင်းနဲ့ဆိုအဲ့ weight ချတဲ့ညမှာဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကိုကုထုံးတစ်ခုအနည်းနဲ့သုံးလို့ရတယ်ဆိုသုံးတာလေအောင်မြင်မှုတွေအများကြီးတွေ့လာရတယ်နောက်တစ်ခုကကြတော့အဲ့လိုတွေဖြစ်ရခြင်းကလေဒီနေ့ကမ္ဘာလုံးဆိုင်ရာကမ္ဘာလူဦးရေရဲ့ကမ္ဘာလူဦးရေဒီနေ့ဆိုရင်ဒါ 8.5 8.1 billion ပေါ့နော်အဲ့တော့နေတဲ့ကမ္ဘာလူဦးရေမှာအဲ့ကမ္ဘာလူဦးရေမှာလူဦးရေ၈ယောက်ကိုမေးလိုက်လို့ရှိရင်တော့တစ်ယောက်လောက်မှာကအနည်းဆုံးဒီ diabetes မှာအမျိုးအစားနှစ်ပေါ့နော် type 2 diabetes တာ
စီဂျိုပါဆရာမနော
်ဟုတ်ကဲ့စီဂျိုမှာဒီအမျိုးအစားနှစ်ပေါ့နော်ဒီမျိုးရိုးကြောင့်လာတာမဟုတ်ဘဲနဲ့ကိုယ့်ရဲ့စားတောင့်နေထိုင်မှုစနစ်ကြောင့်ခံစားရတဲ့စီဂျိုယောဂါပေါ့ဆိုအဲ့ဒီ type 2 diabetes ကိုခံစားလာရတဲ့ကမ္ဘာလူဦးရေကတစ်နှစ်တစ်နှစ်အများကြီးများတဲ့များတဲ့များလာတော့ကမ္ဘာလုံးဆိုင်ရာစစ်တမ်းတွေကောက်လိုက်တော့လူတွေတည်သွားခြင်းရဲ့အကြောင်းရင်းတို့သူတွေသနာလောက်လိုက်တော့လေဒီ chronic disease တွေမှာ
ရေရှည်ဖြစ်တဲ့ယောဂါပေါ့ဆရာမနော် chronic ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ
့နားသာရှင်
းအဲ့တော့ဒီစီဂျိုဆိုတာကြီးကထိတ်ဆုံးကနေပြေးနေတယ်အဲ့တော့စီဂျိုယောဂါကြောင့်ပြေးတယ်ကင်ဆာယောဂါကြောင့်ပြီးရင်ဒီသွေးရော high blood pressure နဲ့ hypertension ပေါ့နော်ဒါတွေကြောင့်ပေးတယ်နောက်တစ်ခုကဒီ cardiovascular နှလုံးနဲ့ပတ်သက်တဲ့ယောဂါတွေကြောင့်ပေးတယ်နောက်တစ်ခုကကြတော့ဒီအယိုးအကျော်နဲ့ပတ်သက်တာကတော့နောက်ပိုင်းနေတာပေါ့နော်ဆိုအဲ့တော့ဒီလိုမျိုးယောဂါတွေကြောင့်ဖြစ်သွားတယ်ဆိုတော့တေပြောက်မှုဥယျာဉ်များလာတဲ့အဖြေတို့စစ်တမ်းကောက်ပြီးဘယ်လိုကုထုံးနေလဲဘယ်လိုကုကြမလဲဆိုပြီးတော့သူတေသနာအနေနဲ့ရှာဖွေတဲ့နေရာမှာအခုဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကတော်တော်ကိုအရေးပါတဲ့နေရာကိုရောက်လာတယ်ဒါသူတေသနာတွေ့ရှိချက်တွေအဖြေဒီမှာတော့ကျွန်တော်တို့မှာ statistic ရာဂိုင်းနှုန်းတွေရှိတာပေါ့နော်စရင်းရတော့အဲဘယ်ဟာဆိုလို့ရှိရင်ဘယ်နေရာဂိုင်းနှုန်းဘယ်အမျိုးသမီးဘယ်အမျိုးသားအဲဘယ်အသက်အရွယ်မှာဆိုရင်ဘယ်ဟာကဘလောက်ဒါမျိုးတွေလည်းအများကြီးရှိတယ်အဲ့တော့ဥမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုရိုးရိုးတန်းတန်းသူတယောက်ကပြောမယ်ဆိုရင်တော့အမလေးစားဖို့တောက်ဖို့တောင်မှမနေ့ရုံးကန်နေရတာအချိန်ဖြတ်ပြီးစားပါလို့ဘာလို့ဆိုတာကကိုယ်နဲ့မဆိုင်တယ်လို့မျိုးပေါ့နော်အဲ့ဒါမတည်ပါဘူးလို့မျိုးဒါမျိုးတွေးကောင်းတွေးနိုင်တယ်ဒါလည်းမမှန်ဘူးလားဆိုတော့မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘလိုမျိုးနားလည်အောင်ထောက်ပြခြင်းလဲဆင်မိုင်း
အဲ့တော့ဘဝကိုရုန်းကန်နေတဲ့နေရာမှာမနေ့စာညစာနေကင်းစာတော့ရတာလေးနဲ့လက်တကမ်းမှာဘဝအသက်ရှင်တန်ရေးအတွက်လူပြီးစားနေရတဲ့ဒုက္ခဒုက္ခတွေကြုံနေရတဲ့ကျွန်တော်တို့မြန်မာပြည်လိုနေရာမျိုးမှာအခုလိုအချိန်ကြာပြီးစားပါဆိုတာကိုပြောတဲ့အခါမှာနားထောင်နေတဲ့သူတွေအနေနဲ့ပေါ့နော်ဒါမျိုးထင်ကောင်းထင်တဲ့လူတွေလည်းရှိတယ်ဒီအတွက်လည်းကျွန်တော်တို့ကဒါလက်ခံပေးရမှာပဲလေအဲ့တော့ဒါပေမဲ့အဲ့ဒါကြောင့်ပြဿနာကြီးဖြစ်ပြီးတည်သွားတာဘယ်ဆင်းမှတော့မကုနိုင်တဲ့လူတွေရတယ်။ရာဂိုင်းတော့အများကြီးတိုးလာတယ်။ဒါကြောင့်မို့လို့ဒီလိုအချိန်ပိုင်းမစားဘဲနဲ့ဖြတ်ထားခြင်းကြောင့်ကျန်းမာရေးအတွက်ဘလောက်ထိကောင်းကျိုးလေးတွေရှိရဲဆိုတာကိုတော့ကျွန်တော်တို့ဒါပြောသင့်တယ်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အချိန်ပိုင်းအစာရှောင်အစာမစားခြင်းရဲ့အကျိုးကျေးဇူးတွေအကြောင်းပြောပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ FEV ကဖီဗာဝိုင်းတော်သားတွေတင်ပြထားတဲ့တိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပါဦးမယ်။တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတာပါ။
sen tin set twa me tan yin de tin lwa ga chu so ba de myama nangan to wan tan yin da lu myo su de ni thain ja de ayat de ta rui ma phit pyet ni de phit pyet rui ne tan yin da rui ye atan rui go thin hat tin set tha ra phit ba de
mingla ba shwin jama a mi ba ne set de ta tan da tadin naw rui tin set tha de di de ba tan yin tadin lwa ma na sin ya ma rui ga ro thai myama ne set ga phaya thong ju nyu go knu ga thain chauk tha bi au chu yi lou gan rui go sa tin saung yet ni ba bi sit kaung si tin maw a ni tet la de sit ta rui ha ka ta myaw bwa ma shi ye ywa o mi shu go a yat da khun yaw chat ma ne go tat twa ba de tadin lwa ri the ma ro shan taung ywa ngan myu ne the ma sit tet ga taung ya lou gan khwin go pe lai lo taung tu rui sa wet ne yi khat khe la ma go ဆိုရင်နေကြတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ထိုင်းမြန်မာနယ်ဆက်ရှိဖရဲသုံးစုမြို့ကို KNU ကရင်အမျိုးသားစီယုံတမဟာ6ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေလည်းစတင်ဆောင်ရွက်နေတယ်လို့နယ်မြေခံ KNU တာဝန်ရှိသူတွေကပြောပါတယ်စစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနယုံစီပင်တရာယုံလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့ရင်အားဦးစီးဌာနယုံမိသက်ဦးစီးဌာနယုံစစ်ပတ်ဆိုင်ရာစုံစမ်းရေးစာရဖနဲ့တခြားဌာနဆိုင်ရာယုံတွေကိုပြီးခဲ့တဲ့ဇန်နဝါရီလကတည်းကတော်လိုင်းရေးပူပေါင်းတပ်ဖွဲ့တို့ဝင်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ် KNU တပ်မဟာ6ရဲ့အုပ်ချုပ်မှုရန်တရားကိုပြီးခဲ့တဲ့ဇွန်နဲ့ဇူလိုင်လကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့တခြားလက်နက်ကိုင်အဖွဲ့တွေကလည်းကန့်ကွက်နောက်ရှတာမရှိဘူးလို့ KNU တပ်မဟာ6မြို့နယ်တာဝန်ရှိသူတယောက်ကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရုကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နေအိမ်တွေထိခိုက်ခဲ့ပြီးဒေသခံလည်း3ယောက်ထက်မနည်းတန်ရာရရှိခဲ့ပါတယ်ပြစ်ခတ်မှုဟာစက်တင်ဘာလ19ရက်နေ့ကမူဆယ်မြို့နယ်ဆယ်လန့်ကြီးရွာအနီးမှာဖြစ်ပွားခဲ့တာပါစစ်တပ်ဟာတိန်းလုံကြီးရွာအုပ်စုစန်းစာကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်လို့နေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပြီးတော့အသက်50အရွယ်ပါနန်းလင်းပါနန်းစွန်းနဲ့အသက်18နှစ်အရွယ်မင်းကလေးတူဦးကြီးစားထိမှန်တန်ရာရခဲ့ကြပါတယ်နှစ်ဖက်တပ်တွေဟာနေတိုင်းလူလူပြစ်ခတ်မှုဖြစ်နေကြပြီးလက်ရှိမှာဒေသခံတွေရဲ့လေယာလုံငန်းခွင်ဝင်ချင်းဖြစ်တာကြောင့်ရဲရွာနေအိမ်နဲ့ဝေးတဲ့တောတောင်တွေထဲသွားပြစ်ခတ်ဖို့တောင်းဆိုနေကြပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်နယ်မိုးကုတ်မြို့နယ်တို့မှာစစ်ကောင်စီတပ်နဲ့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNLA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဇူလိုင်လ23ရက်နေ့ကလေးကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာရပ်တန့်သွားတာမရှိဘဲစက်တဘာလ18ရက်နေ့အထိဆက်လက်ဖြစ်ပွားနေတယ်လို့ PSLF TNLA ကစက်တဘာလ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလွယ်ကျဲတပ်စခန်းကနေဟိုပေါ်နားထမ်းလွယ်ပက်မန်ကန်ရွာအနီးကိုလက်နက်ကြီး63ကြိမ်ပစ်ခတ်ခဲ့တဲ့အပြင်105မိုင်တပ်စခန်းကလည်းတိုက်ပွဲဖြစ်ပွားရာနေရာနဲ့နမ်ကတ်ရွာအနီးကိုလက်နက်ကြီး6ကြိမ်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်
စစ်ကောင်စီတင်းဘောကနေတက်လာတဲ့စစ်သားတွေဟာစကိုင်းတိုင်းကသာမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမီးရှို့ပြီးအရက်သား9ယောက်ထက်မနည်းကိုအစုလိုက်အပြုံလိုက်တတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ18ရက်နေ့မနေ့9:50မိနစ်ခန့်မှာပမော်မြို့ကိုစံတက်လာတဲ့စစ်တပ်ရဲ့ရိုက်ခါတင်တင်းဘော6စီးကိုဒေသခံကာကွယ်ရေးတပ်တွေနဲ့ KIA ပူးပေါင်းတပ်တို့ရဲ့တိုက်ခိုက်တာကိုခံရပြီးနောက်စစ်သားတွေကကမ်းပေါ်တက်လာကတုတ်ကြီးရွာနဲ့ရင်းနေရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ရေနေပုံးရကျောင်းနဲ့အိမ်အလုံး30လောက်မီးလောင်ခဲ့ပြီးမီးလောင်တဲ့အိမ်တစ်လုံးတည်းကနေအလောင်းနှလောင်းတွေ့ရှိခဲ့တယ်လို့အဆက်အသွယ်မရဘဲပျောက်ဆုံးနေသူတွေလည်းရှိတယ်လို့ရေနေရွာသားတယောက်ကဆိုပါတယ်
ချင်းပြည်နယ်မှာနနစ်ကျော်ကာလအတွင်းမြေမြုပ်မိုင်းကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူအယောက်20သေဆုံးပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ်မြေမြုပ်မိုင်းကြောင့်သေဆုံးသူတွေထဲမှာကလေးတယောက်နဲ့အမျိုးသမီး4ယောက်အပါအဝင်စုစုပေါင်းပြည်သူအယောက်20သေဆုံးခဲ့တာလို့ CHRO ကဆိုပါတယ်ဒါအပြင်မိုင်းပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိသူကလေး3ယောက်နဲ့အမျိုးသမီး17ယောက်အပါအဝင်ပြည်သူစုပေါင်း38ယောက်ရှိပြီးခြေပြက်လက်ပြမှုတွေကြောင့်ဒုက္ခတဘဝကိုရောက်နေကြရတယ်လို့ CHRO ကစီမံကိန်းဒါရိုက်တာဆလိုင်းမာညဲလျံကပြောပါတယ်
စ ချက်ခိုင်ပြည်နယ်မန်အောင်မြို့မှာအရက်သားတယောက်ကိုပြည်သူ့ကကွယ်တပ် PDF နဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးစစ်ကောင်စီတပ်ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူကမန်အောင်မြို့ပေါ်မှာနေတဲ့အသက်50ကျော်အရွယ်ဗမာလူမျိုးဦးစီသူခေါ်ဦးကောင်းဖြူဖြစ်ပြီးစက်တင်ဘာလ18ရက်နေ့ညနေပိုင်းမှာစစ်တပ်ကသူ့ရဲ့နေအိမ်ကနေဖမ်းသွားတာဖြစ်ပါတယ်လက်ရှိမှာဖမ်းဆီးခံထားရတဲ့ဦးစီသူကိုပုံမှန်905ကကြီးနဲ့အမှုဖွင့်ထားတယ်လို့နေဆက်သူတယောက်ကပြောပါတယ်ဆက်အနာသိမ်းပြီးနောက်မန်အောင်မြို့နယ်အတွင်းစာနာပြမှုတွေမှာပါဝင်တဲ့လူငယ်တွေကိုစစ်တပ်ကခေါ်ယူစစ်ဆေးခံခဲ့ရသူအနည်းဆုံး10ယောက်လောက်ရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်နဘန်းကြီးရွာမှာစစ်ကောင်စီတပ်ကတောင်ယာလုတ်ခွင်ကိုပိတ်လိုက်လို့တောင်သူတွေစားဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေကြတဲ့အကြောင်းကျွန်မအမြန်နေတင်ဆက်ပြီးထားပါတယ်ရွာငံပြည်သူ့ကာကွယ်ရေးတပ် YPDF နဲ့စစ်ကောင်စီတပ်တို့အကြားထိတွေ့မှုဖြစ်ပြတဲ့နောက်ပိုင်းစက်တင်ဘာလ5ရက်နေ့ကစလို့ကျေးရွာနေပြည်သူတွေကို3ဘတ်ဆက်တိုက်အစည်းအဝေးခေါ်ယူပြီးအခုလိုမျိုးတောင်ယာလုတ်ပိုင်ခွင်ကိုပိတ်ပင်လိုက်တာလို့တောင်သူတွေကပြောပါတယ်ဒီလိုမျိုးပိတ်လိုက်တဲ့အတွက်ဒေသခံတောင်သူတွေစားဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေတယ်လို့ရွာငံအခြေစိုက်စစ်ရေးလှုပ်ရှားနေတဲ့ YPDF တာဝန်ခံတစ်ယောက်ကပြောပါတယ်
အခုတောင်သူတွေအခက်ခဲရှိတယ်ကြာဘာဖြစ်လို့လဲဆိုတော့ဒီနဘာကြီးရွာဆိုတာဒီတောင်သူလုံငါနဲ့ပဲအသိမွေးပေါင်းချောလုပ်ရတယ်ဆိုတဲ့အခါကျတော့ဒီတောချလေးတွေနဲ့ဒီခရမ်းချင်းပေါ်တော့နှိတူပင်လေးတွေနဲ့အဲ့လိုမျိုးတွေနဲ့ဟိုအသက်ရှင်ရတယ်ဆိုတဲ့အခါကျတော့အမသူတို့ကအဲ့လိုမျိုးမလုပ်ရတဲ့အခါကျတော့အာဒီအပီးပင်းနဲ့ပြည့်စည်ဆုံးရှုံးတာတွေရောပေါ့နော်အဖေဖက်ကနေပြီးတော့မှဒီကနေ့ညဒုက္ခရောက်နေကြတာပေါ့
အခုချိန်ဟာရွာငံမှာနှစ်တူတီးနှံစိုက်ပျိုးချိန်ဖြစ်တာနဲ့အညီတောင်သူတွေကစိုက်ပျိုးရေးစရိတ်အတွက်ချီးငါပြီးတော့ရင်းနှီးစိုက်ပျိုးထားတာဖြစ်လို့နင့်နာဆုံးရှုံးမှုတွေဖြစ်စေတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ကတောင်ယာလုတ်ခွင်ကိုပိတ်ထားလိုက်တဲ့အပြင်နဘန်းကြီးရွာအတွင်းမှာအင်အား200လောက်နဲ့တပ်ဆွဲထားပြီးရွာပတ်ပတ်လည်မှာလည်းမိုင်းအလုံးကြီး50လောက်ထောင်ထားတာကြောင့်ကျေးရွာနေပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ပြောပါတယ်
ကြည့်ရတယ်ဆိုသူကဒီနဘာကြီးမှာတဆွဲထားတာလည်းရှိရကြပြီးတော့အစစ်စစ်လေးကလည်းတင်းကြနေတယ်ကြာအစစ်စစ်တင်းကြပြီးတော့မှဒီပေါ့ဟိုကားရှိတဲ့ပေါ့နော်ကားဒီကုန်ကားရှိတဲ့ကာသမားလေးပေါ့နော်ဒီနေ့ဆိုရင်ကုန်ကားရှိတဲ့ကာသမားလေးကိုအစီဝေးခေါ်တယ်လို့ပြောရကြသူကဟိုဒီနေ့တုန်းကလည်းအမ3ရက်တပတ်တော့ညာရက်တပတ်3ရက်တပတ်အဲ့တော့ဟိုခြားခြားပြီးတော့သူကအစီဝေးခေါ်တာပေါ့အစီဝေးခေါ်ပြီးတော့ဒီအချာနေမသွားဘူးမလုံးရမလုံးဘူးငါပြပေးသေးတယ်တေယူစီဆိုပြီးတော့ပေါ့နော်ရွာကလေးအဲ့လိုမျိုးပေါ့အဲ့လိုမျိုးတော့ဒီအစီအစီတွေတင်းကြနေတာမျိုးရှိရဗျာ
နဘန်းကြီးရွာတောင်သူတွေအနေနဲ့စစ်တပ်ကခေါ်ယူပြီးတော့တွေ့တဲ့အခါမှာတောင်ယာလုတ်ကန်ခွင့်ပေးဖို့စစ်တပ်နဲ့ညှိနှိုင်းခဲ့ကြပေမဲ့ပြည်လည်မှုမရရှိခဲ့ဘူးလို့ဆိုပါရယ်ဒါအပြင်တောင်ယာသွားတဲ့သူတွေကိုလည်းပြစ်မိန်ပေးထားတယ်လို့စစ်တပ်ကချိန်ချောက်ခဲ့သေးတဲ့တောင်သူတွေကပြောပါရယ် NCA စာချုပ်ကို KNU ကရင်မျိုးသားအစည်းအရုံးကတရားဝင်ပြက်ပယ်ကြောင်းထုတ်ပြန်ကြေညာခြင်းမရှိတဲ့အပြင် NCA ကိုအခြေခံပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာဖို့ဆောင်ရွက်သွားမယ်လို့ KNU တပ်မဟာခုနှစ်ဖအန်ခရိုင်ကနေစက်တင်ဘာလ14ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ် NCA ပြည့်ပြည့်ချင်းရှိမရှိနဲ့ပတ်သက်ပြီးတော့ KNU ထဲမှာဘယ်လိုမျိုးသဘောထားကွဲလွဲမှုတွေဖြစ်နေတာလဲရမင်းကတင်ဆက်ထားပါတယ
် NCA ပြည့်ပြည့်ချောင်းပြောတဲ့လူတွေနေနဲ့တို့ကိုတို့ပြန်ဆန်းစစ်ဖို့လိုတယ်လို့ KNU တမဟာ6ဒူပလာယာခရိုင်ဥက္ကဋ္ဌကနေအနားယူထားတဲ့ဘရိုဆော့ရှင်မောင်ကအခုလိုပြောပါတယ
်ဒီ NCA ကသာမန်ချုပ်ဆိုထားတဲ့စာချုပ်မဟုတ်ပါဘူး။ပြောရမလို့နိုင်ငံသားရှေ့မှာကတိကဝတ်တွေပြုထားကြတယ်။မတိုက်ခိုက်ကြတော့ဘဲနဲ့အပြည့်ပြပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဆောင်ရွက်ကြဖို့ဆိုပြီးတော့ကတိပြုထားကြတယ်လေ။အဲဒီအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ဖို့ပဲလိုအပ်တာပေါ့။ဒီစာချုပ်ကလည်းပဲပြက်ပြဲကြောင်းဘယ်သူမှလည်းပဲမထုတ်ပြန်ဘူး။ကျေလူလည်းပဲတရားဝင်ထုတ်ပြန်ကြေညာချက်မရှိပါဘူးအဲ့ဒီအပေါ်မှာပြက်ပြဲကြောင်းပြောတဲ့လူကတော့အဲသူတို့ကိုယ်ကိုသူတို့ပြန်ပြီးတော့ဆန်းစစ်ဖို့ပဲလိုတော့တာပေါ့
ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဂုံနုဆောင်နယကဘိုးမိုးကြီးခေါ်ဥက္ကာကလည်းလက်မှတ်ထိုးထားတဲ့လူတွေအားလုံးဒီစာချုပ်ကိုတဘောတူဖျက်သိမ်းမှသာပြက်ပြဲနိုင်မယ်လို့ပြောပါတယ
်အပြင်ပြက်ပြဲတဲ့တာကအရှင်ပြောနေလက်မှတ်ထိုးထားတဲ့လူအားလုံးကသဘောတူပြီးတော့အဲ့ဒီတော့ဒီစာချုပ်ကိုမလိုက်နာတော့ဘူးဒီစာချုပ်ကိုသဘောတူဖြတ်သွင်းအောင်ကြံပြန်ရတဲ့ပြင်ညာရင်တော့ပြည့်ပြည့်နိုင်တယ်အဲနောက်ပြီးတော့ဟိုပါဘူး NCA ချက်ကောင်းတဲ့နောက်ထပ်စာချုပ်တစ်ခုအစီအမြင့်ပြီးတော့လူတိုင်းလိုက်မပါနိုင်တဲ့
ဆင်းရဲတဲ့စာချုပ်တစ်ခုပေါ်လာလို့အဲ့ဒီစာချုပ်ကအတီဖြစ်တယ်ဆိုရင်တော့အဲ့ဒီစာချုပ်ကနေပြီးတော့မူလရှိခဲ့တဲ့အဲ့ဒီစာချုပ်ကိုလွန်မိုးနိုင်တဲ့အချိန်မှာတော့ SCA ပြက်ပြယ်တာပေါ့ဗျာ
SCA မပြက်ပြယ်သေးဘူးလို့ကြေညာချက်ထွက်လာတာကခင်ယူတဲ့မှာ NCA ကိုလိုလားတဲ့ဘိုးကမတီစစုရဲ့မျက်နှာဖြစ်နိုင်တယ်လို့မြမနိုင်ငံရေးလေးလက်သုံးတတ်သူဦးတန်းစိုးနိုင်ကပြောပါတယ
် NCA နဲ့ပတ်သက်တဲ့သဘောထားမှာဆက်လက်ပြီးတော့အကောင့်ထဲပေါ်ဘူးပါဝင်မှုဆိုတဲ့ကိစ္စလေးရှိတော့ပေါ့ NCA ကိုလိုလားထောက်ခံတဲ့အများစုတွေလည်းဘိုးကမတီအမှခွင့်ရပြီးကြတော့ဟောရာတခုသာဖြစ်နိုင်တယ်လို့ကျွန်တော်တော့ယူဆပါတယ်ဒါပေမဲ့ခင်ယူတခုလုံးနဲ့အများစုနေနေရတော့ NCA ဒီနေ့ကလာမှာသုံးပြေကိုချင်းချင်းနဲ့မကိုက်နိုင်ဘူးသူရဲ့သဘောထားပြန်ယူအခုပြီးခဲ့တဲ့ဘိုးကောင်ဒီစီဝေးမှာသူပြောခဲ့ပြီးဖြစ်ပါတယ
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရဲ့သဘောတူညီချက်အခြေခံမှုတွေကိုစစ်တပ်ကချိုးဖောက်တာကြောင့် NCA စာချုပ်မရှိတော့ဘူးလို့ KNU 18ကြိမ်မြောက်ကွန်ကရက်အစည်းအဝေးအပြီးရက်တရဖြစ်တဲ့သတင်းစာရှင်းလင်းပွဲမှာ KNU ထွေထွေတွင်ရင်မှုဗဒိုစောတာတူမှုကပြောဆိုခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ထိုင်းမြန်မာနယ်စပ်ရှိဖယားသုံးစုမြို့ကို KNU ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။စစ်ကောင်စီတင်းမောကနေတက်လာတဲ့စစ်သားတွေဟာကတားမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမိရှုပ်ပြီးအရတား9ယောက်ထပ်မံတတ်သွားတယ်လို့သိရပါတယ
်။တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
ဒါကတော့ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင်နေတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်ပါခင်ဗျာ
ဒီနေ့ကထရီနီလန်ကန်ကန်ကနေပြီးတော့စက်တင်ဘာ5ရက်နေ့က Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စီစီကော်မတီကိုခန့်အပ်ဖွဲ့စည်းခဲ့ပေမဲ့ကော်မတီအစည်းအဝေးမထိုင်နိုင်တာကြောင့်အတမကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆရာမြန်မာအတမကြီးဖြစ်ဆက်ရှိနေပါတယ်။အခုလိုဆက်ရှိနေတာဟာနောက်နှစ်ထရီညီလာခံထိတာဝန်ယူမှာလား။အခုညီလာခံမှာကိုစားပြုမှုလားဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေတာရင်းကလိုအပ်နေတဲ့ပြည်သူတွေအတွက်လူသားစန္ဒမှုကူညီနောက်ထပ်ဒေါ်လာ116တန်ထောက်ပံ့မယ်လို့အမေရိကန်ပြည်ထောင်စုကလည်းကြေညာလိုက်ပါတယ်။ဒီပမာဏတဲကနေဒေါ်လာ84တန်ကိုတော့ရင်းကြဒုက္ခသည်တွေနဲ့သူတို့ကိုအကူအညီထောက်ပံ့ပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းကိုထောက်ပံ့မယ်လို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီဒေသအတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေဟာ2019ဩဂုတ်လကတည်းကဆိုရင်အခုချိန်ထိဒေါ်လာ 1.3 ဘီလီယံရှိသွားပြီလို့လည်းနိုင်ငံရဲ့ဌာနထုတ်ပြန်ကြမှာပါရှိပါတယ်။အခုလိုအမေရိကန်ပြည်ထောင်စုထောက်ပံ့ကူညီမှုဟာလူမျိုးရင်းသက်ပြတ်မှုလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေကနေထွက်ပြေးလွတ်မြောက်လာတဲ့ရင်းကြဒုက္ခသည်တစ်သန်းနဲ့သူတို့ကိုကူညီလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်ဒေသက5သိန်းကျော်တဖြစ်တယ်လို့လည်းပြောပါတယ်။ဒီကူညီတွေထဲမှာရေတန့်ရရေးကျန်းမာရေးဆောင်ရှက်မှုကာကွယ်ပေးမှုပညာရေးနေထိုင်ရေးနဲ့စိတ်ပိုင်းဆိုင်ရာကူညီထောက်ပံ့မှုတွေပါဝင်ပါတယ်။အမေရိကန်အနေနဲ့ရွှေညာဒုက္ခသည်တွေကိုကူညီပေးနေတဲ့အတွင်းသူတို့လက်ထံခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသကံတွေကိုလည်းအတိမတ်ပြုအကူအညီပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့မှာဝါရှင်တန်ဒီစီသမ္မတအိမ်မြေမှာတွေ့ဆုံပြီးယူကရိန်းရဲ့ရုရှားကျူးကျော်စစ်တပ်တွန့်လှန်နေမှုကိုဆက်ပြီးကူညီမယ်လို့ကတိပေးခဲ့ပါတယ်။သမ္မတဘိုင်ဒန်ကယူကရိန်းကိုနောက်ထပ်စီးကူညီဖြစ်တဲ့ဒေါ်လာ300အစိတ်ပေးဖို့တန်း300အစိတ်ပေးဖို့ရှိပါတယ်။အမေရိကန်အစိုးရယူကရိန်းကိုရုရှားကျူးကျော်ခြင်းကစပြီးတော့စီးရင်တဲ့လူသားအစားအသောက်မှုကူညီပေးခဲ့တာအခုဆို173ဘီလီယံရှိပြီဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကအစိုးရ30နဲ့ပတ်သက်ပြီးကြာသပတေးနေ့လွှတ်တော်ပြန်တင်ဖို့ကြိုးစားပေမဲ့ Republican အမတ်တချို့ကတတိယအကြိမ်မြောက်ကန့်ကွက်တာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ
်။တရင်ချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့တဲ့ရဲမှာအစီရင်စင်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Good နဲ့Rob McLean တို့ဖြစ်ပါတယ်ကျွန်တော်ရဲ့အတန်နဲ့အစည်းအဝေးလေးအတင်ပါတယ်မြတ်ပြီးဆုံးပြီဖြစ်ပါတယ် VOU ကြည့်ရှုနာတော်တာစင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းလဲကိုစင်းနှပြကျမ်းမာချမ်းသာကြပါစေကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်